Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American တန်ရဲ့2016ခုနှစ်ဇွန်လ31ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ24.25/31/51နဲ့လိုင်းလက်190တွေကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျွန်တော်ခင်ဗျူထွေးပါတူရကီနိုင်ငံအစ္စတန်ဘူမြို့နယ်မှာရဲတပ်ဖွဲ့တွေပါတဲ့ဘတ်စကားတစ်စီးကိုပြစ်မှတ်ထားတိုက်ခိုက်တဲ့ကားပုံးထောင်ပေါက်ကွဲမှုကြောင့်ရဲဝင်တပ်ခွန်ဥပအဝင်17ဦးသေဆုံးသွားပါတယ်တခါဒီမြန်မာနိုင်ငံသားတွေဗီဇာလျှောက်ထားစရာမလိုပဲစင်ကာပူနိုင်ငံကိုရက်ပေါင်း30သွားရောက်နေထိုင်ခွင့်ရမယ့်အစီအစဉ်ကိုတော့စင်ကာပူဝန်ကြီးချုပ်ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာသဘောတူညီချက်ရလိုက်ပါပြီဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာအစိုးရရဲ့လုပ်ငန်းစဉ်တစ်ခုအဖြစ်ရခိုင်ပြည်နယ်ကမြို့နယ်3ခုမှာအစ္စလမ်ဘာသာဝင်တွေနိုင်ငံသားစီစဉ်မှုခံယူဖို့တက်တီကန်ကပ်ပြားတစ်မျိုးကိုထုတ်ပေးနေပါတယ
်ကျွန်တော်တို့အရင်တော့ white card တွေခံခဲ့တယ်လေ white card ကိုပြန်သိမ်းတယ် white card ပြန်သိမ်းတဲ့လူကို receipt တစ်ခုထုတ်ပေးတယ်အဲ့ဒီ receipt ကိုပြန်သိမ်းပြီးတော့အခုအဲ့ဒီမှာပြန်ပြီးတော့အစားထိုးတဲ့နောက်
တရင်နဲ့အပြီးတင်ပြသွားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူဒေသခံတွေနဲ့တရုတ်ကုမ္ပဏီကြားတင်းမာနေတဲ့ Lebron တောင်စီမံကိန်းဒေသကိုအစိုးရကကွင်းစင်စစ်ဆေးဖို့စီစဉ်နေပါတယ်။မူဆယ်မြို့နယ်မှာတော့ KIA တပ်ဖွဲ့ဝင်2ဦးကိုပြင်းအားဖြင့်ရန်တွေနဲ့အတူဖမ်းဆီးခဲ့ပါတယ်။စားတဲ့မြန်မာသတင်းတွေနဲ့အတူအမေရိကန်ရွေးကောက်ပွဲမဲဆွယ်စည်းရုံးနဲ့အနေထားတွေကိုလည်းတင်ပြအောင်ပါပါ။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဗျူတွေးနဲ့ကိုအောင်တို့ကတင်ပြပါမယ်။
တူရကီနိုင်ငံအစ္စတန်ဘူမြို့မှာဒီကနေ့မနက်ခင်းလူသွားလူလာရှုပ်ထွေးတဲ့အချိန်ရဲတပ်ဖွဲ့တွေပါတဲ့ဘတ်စကားတစ်စီးကိုပြစ်မှတ်ထားတိုက်ခိုက်တဲ့ကားပုံးထောင်ပေါက်ကွဲမှုကြောင့်ရဲဝန်ထမ်း9ဦးအပါအဝင်17ဦးသေဆုံးပြီးတော့နောက်ထပ်36ဦးဒဏ်ရာရပါတယ်။ကမ္ဘာလှည့်ခီးသွားတွေအလားများတဲ့ဘာရီစီရင်ပြင်နဲ့အစ္စတန်ဘူတက္ကသိုလ်အနီးမြို့လည်းကဖန်စီဆယ်လာရက်ကွက်ကအခင်းဖြစ်ပွားရာနေရာကိုတော့အရေးပေါ်လူနာတင်ရင်တွေအများပြားရောက်လာခဲ့ပါတယ်။ဟက်စကီဆွေးုံမှာဒဏ်ရာရသူတွေကိုတွားရောက်ကြည့်ရှုခဲ့တဲ့တူရကီသမ္မတရီချက်တေယအာဒိုဝန်ကတူရကီအစိုးရအနေနဲ့အစိုးရချင်းမုံရေးကိုအဆုံးစွန်ထိဆက်ပြီးတော့လုပ်သွားမယ်လို့ပြောပါရယ်မွတ်စလင်တို့ရဲ့မြင့်မြတ်တဲ့ရမဒန်ဥပုဘ္လာအစဒုတိယနေ့မှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုဟာဒီနေ့အတွင်းအစ္စတန်ဘူနဲ့အန်ကာရာမြို့တွေမှာဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုတွေထဲမှာတော့နောက်ဆုံးဖြစ်ရပဲဖြစ်ပါရယ်အခုတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်လို့ထုတ်ပေါ်ပြောဆိုတာမရှိသေးပါဘူးရှင်
အမေရိကန်ပြည်ထောင်စုကအဓိကနိုင်ငံရေးပါတီကြီးနှစ်ခုနဲ့တစ်ခုဖြစ်တဲ့ Democratic Party ရဲ့ပထမဆုံးအမျိုးသမီးသမ္မတလောင်းတစ်ဦးအဖြစ်နိုင်ငံခြားရေးဝန်ကြီးရောင်း Hillary Clinton ဟာသမိုင်းတင်နိုင်မဲ့လာလာရီထွက်ပေါ်နေပါတယ်။ရှီလာတဲ့ Philadelphia မြို့မှာကျင်းပမယ်။နိုင်ငံလုံးဆိုင်ရာပါတီညီလာခံမတိုင်မချင်းပါတီကိုစားပြုသမ္မတလောင်းဖြစ်တဲ့ဝန်အတည်ပြုနိုင်ဦးမှာမဟုတ်ပေမဲ့ပြိုင်မဲ့ဖြစ်တဲ့ Vermont ပြည်နယ်ထက်လွတ်တော်မှတ် Bernie Sanders ကိုအနိုင်ယူနိုင်ဖို့လိုအပ်တဲ့ပါတီကိုယ်စားလှယ်မဲ့အရေးအတွက်2383မဲ့ရရှိဖို့လည်းနှီးစက်လာနေပါပြီ။ဝန်ကြီးရောင်း Clinton ကတော့ပါတီတွင်အကျိုးမဲပေးပွဲတွေမတိုင်ခင်တင်လာနေညတော့က Los Angeles မြို့အနီးမှာစီယုံရင်ခီးထွက်ခဲ့ပါတယ်
။ According to the news we are on the brink of a historic historic unprecedented moment
တမိုင်းတွင်မဲ့အနေထားကိုရောက်ဖို့အလွန်နှေးစက်နေပြီလို့သတင်းတွေမှာပြောနေကြတဲ့အတိုင်းဒါဟာတကယ်ကိုနှစ်ထောင်အားရစရာအခြေအနေဖြစ်တယ်လို့ပြောလိုပါတယ်။ဒါပေမဲ့အားလုံးအလုပ်တွေဆက်လုပ်ရပါမယ်။မနေ့ဖမ်းမှာဆိုရင်လဲရွေးကောက်ပွဲ6နေရာမှာကျင်းပဖို့ရှိနေပြီးမဲရီရောက်ဖို့လဲစီယုံလှရှားသွားမှာပါ။အထူးသဖြင့်တော့ဒီကယ်လီဖိုးနီးယားမှာပါလို့ဟီလာရီကပြောသွားတာပါ။သတင်းဌာနရဲ့ပြောဆိုချက်တွေကိုလိလိရှိပြီးဒီကနေ့အင်္ဂါနေ့ကယ်လီဖိုးနီးယားနဲ့တခြားပြည်နယ်၅ခုမှာကျင်းပမဲ့ပါတီရင်းအကျိုးရွေးကောက်ပွဲတွေမှာဒီပြိုင်ဘက်ဘာရီဆန်ဒါစာအကြီးအကျယ်နိုင်ရမယ်လို့ခန့်မှန်းထားပြီးနောက်ဆုံးအချိန်အထိသူ့အနေနဲ့ရှင်ပြိုင်သွားမှာဖြစ်တယ်လို့ဆိုပါရယ်ဒီမိုကရက်တစ်ပါတီသမ္မတကိုယ်စားလှယ်လောင်းဘယ်သူဖြစ်မလဲဆိုတာကိုဒီကနေ့အင်္ဂါနေ့မှာကျင်းပမဲ့ရွေးကောက်ပွဲတွေကအဆုံးဖြတ်ပေးမှာဖြစ်ပြီးဒီရွေးကောက်ပွဲတွေမှာပါတီကိုယ်စားလှယ်မဲ့ရည်အတွက်150မဲပါဝင်မှာဖြစ်ပါရယ်ခင်ဗျာ
ကမ္ဘာပေါ်ကအကြီးဆုံးဒီမိုကရေစီနိုင်ငံကြီးနှစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနိုင်ငံတို့အကြားစီးပွားရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပိုမိုခိုင်မာလာအောင်ကြိုးပမ်းနေတာနဲ့အမျှအိန္ဒိယဝန်ကြီးချုပ်နေရန်ဒရာမူဒီနဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့ဒီကနေ့သမ္မတအိမ်ပြီးတော့မှတွေ့ဆုံကြဖို့ရှိပါတယ်။မနေ့ပြန်ပုတ်တခုနေ့မှာတော့အမေရိကန်လွှတ်တော်နှစ်ရက်ပေါင်းအစည်းအဝေးမှာမစ္စတာမူဒီစကားပြောကြားဖို့ရှိပါတယ်။အိန္ဒိယနဲ့အမေရိကန်ခေါင်းဆောင်တို့ဦးရဲ့ဒီချိန်တွေ့ဆုံမှုကတော့နှစ်နှစ်အတွင်း9ချိန်မြောက်တွေ့ဆုံတာပါ။အခုခီးစင်နယ်ပတ်သက်လို့တော့နိုင်ငံအခြားလက်ရှိတည်ရှိနေတဲ့ဆက်ဆက်ရေးနဲ့လူကြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတွင်းပြသွားနိုင်ဖို့ဖြစ်တယ်လို့အင်ပီရိုပြောခွင့်ရ George Ernest ကပြောပါရယ် ပြီးခဲ့တဲ့ဧပြီလတုန်းကနှစ်နိုင်ငံအကြားသဘောတူညီမှုတရရယူခဲ့တာမှာနှစ်ဖက်စစ်တပ်တွေအနေနဲ့ပြည်ပြင်ထိန်းသိမ်းရေးလုပ်ငန်းတွေအတွက်နှစ်နိုင်ငံစစ်အခြေစိုက်စခန်းတွေကိုအသုံးပြုခွင့်ရှိတယ်လို့စစ်ဘက်ဆိုင်ရာအစစ်မြေပစ္စည်းကိရိယာတွေပူးပေါင်းထုတ်လုပ်သွားဖို့အတွက်လည်းဆွေးနွေးမှုတွေရှိခဲ့တာပါ။ဒါပြင်တရုတ်နဲ့အင်ဒိယနိုင်ငံတွေအကြားနေပြည်တော်နဲ့ဆိုင်ရာအငင်းပွားမှုတွေနဲ့တရုတ်နဲ့အမေရိကန်ကြားမှာလည်းတင်းမာမှုတွေရှိနေတဲ့တောင်တရုတ်ပင်လယ်ပြင်အပါအဝင်လွတ်လပ်စွာရေကြောင်းသွားလာခွင့်ကိုအမခံနိုင်မဲ့မဟာဗျူဟာမြောက်သဘောထားအမြင်တွေကိုလည်းနှစ်နိုင်ငံပူးတွဲထုတ်ပြန်ခဲ့ကြပါသေးတယ်ရှင်။
ပိုလန်နိုင်ငံနဲ့မြောက်အတ္တလန္တိတ်စာချုပ် NATO မဟာမိတ်အဖွဲ့ဝင်နိုင်ငံ20ကျော်ပါဝင်တဲ့ကြီးမားတဲ့စည်းရေးလက်ချက်မှုတွေဒီကနေ့ပိုလန်နိုင်ငံအနောက်မြောက်ပိုင်းမှာစတင်နေပါတယ်။ယူကရိန်းနိုင်ငံအနီးရုရှားရဲ့လွှမ်းမှုတွေနဲ့ပတ်သက်လို့စိုးရိမ်နေကြတဲ့ဥရောပအရှေ့ပိုင်းနဲ့အလယ်ပိုင်းနိုင်ငံတွေကိုစိုးရိမ်မှုတွေနှေးပါစေဖို့အတွက်အခုလိုလှုံ့ဆော်တာပါ။ဒီစည်းရေးလက်ချက်မှုနဲ့ပတ်သက်လို့ရုရှားဆိုရကတော့ဒီကနေ့အစောပိုင်းကပဲတရားဝင်ရှုတ်ချလိုက်ပြီးအခုလိုလှုံ့ဆော်မှုတွေဟာဒေတာရင်းလုံခြုံရေးနဲ့ယုံကြည်မှုကိုတိဆောက်ရမှကြဘူးလို့ပြောဆိုထားပါတယ်။ရုရှားနဲ့အနောက်နိုင်ငံတွေကြားဆက်ဆံရေးဟာစီးခစ်ပြီးကာလကဆက်လို့အဆိုးအဝါဆုံးအနေအထားကိုရောက်နေတာပါ။အရင်ဆိုဗီယက်ပြည်ထောင်စုအဖွဲ့ဝင်နိုင်ငံတွေကို NATO အဖွဲ့ကအဖွဲ့ဝင်တွေအဖြစ်တိုးချဲ့လာတာကိုရုရှားကစန့်ကျင်ပေမဲ့ NATO အဖွဲ့အတွင်းမှချုပ် Jens Stoltenberg ကတော့စီးတိုက်ပွဲဟာရာဇဝင်ထဲမှာကျန်ခဲ့ပြီးဖြစ်ပြီးအဲ့ဒီအတိုင်းပဲဆက်ပြီးကျန်နေစေချင်တယ်လို့ပြောဆိုထားပါတယ်။ပိုလန်နိုင်ငံဦးဆောင်ပြီးဆဲကြကြာမြင့်မဲ့ Anaconda 16စီးလေးချင်မှုမှာတပ်ဖွဲ့ဝင်ပေါင်း 3,000တထောင်စစ်သုံးရင်3,000စစ်လေရင်150ဆင်းနဲ့ရေတဲ့သင်းမော12ဆင်းတို့ပါဝင်ပါရခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323ไซโดมิเตอร์58 kHz 5885สนิทตนูนี่มาไซลันมิเตอร์190 kHz 1505รูเนี่ยบาทุ่ลืนปีนี่บาเลยครับ
ပြည်ဝင်ရဲ့အင်္ဂါနေ့ညမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်။မြန်မာနိုင်ငံသားတွေဗီဇာလျှောက်ထားเสียရမလို့ပဲစင်ကာပူနိုင်ငံကိုရက်ပေါင်း30သွားရောက်နေထိုင်ခွင့်ရမယ့်အစီအစဉ်ကိုတော့စင်ကာပူဝန်ကြီးချုပ်ရဲ့မြန်မာနိုင်ငံခီးစင်အတွင်းမှာသဘောတူညီချက်ရယူခဲ့ပါတယ်။နှစ်နိုင်ငံအကြားရက်ပေါင်း30ဗီဇာကင်းလွတ်ခွင့်ရရှိမယ့်အစီအစဉ်ကိုတော့စင်ကာပူဝန်ကြီးချုပ်လီရှန်လုံရဲ့အခုခီးစင်မှာလက်မှတ်ရေးထိုးဖို့စီစဉ်ထားတယ်ဆိုတော့မြန်မာနိုင်ငံကြားရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါ်အေးအေးဆိုးက VOA ကိုပြောပါတယ်။
စင်ကာပူဝန်ကြီးချုပ်ကလာတာကျွန်တော်တို့မြန်မာနိုင်ငံနဲ့စင်ကာပူနိုင်ငံနိုင်ငံကြားမှာတန်နမန် 2050 ပြည့်တယ်လေအဲ့ဒီအတွက်ဟိုဥစားအတွက်လာတာပေါ့လေလာလဲစားကျွန်တော်တို့လူကြီးတွေနဲ့အားလုံးသူတွေ့သွားတာပြီးတော့နောက်တစ်ခုကနိုင်ငံကြားမှာဗီဇာတာမန်နိုင်ငံကလက်မှတ်ကိုင်တဲ့လူတွေအတွက်ဗီဇာကင်းလို့ဖွင့်ဟိုရဖို့ဟိုနားလည်ဥစားကြောင့်လာလက်မှတ်ထိုးကြမယ်လေ
တာမန်နိုင်ငံကူးလက်မဲ့ကင်ဆောင်သူတွေအတွက်ဗီဇာကင်းလို့ရပောင်း30နေထိုင်ခွင့်ပြုမဲ့အစီအစဉ်ကို2016ခုနှစ်ဒီဇင်ဘာလ1ရက်နေ့မှာစတင်ဆောင်ရွက်မှာပါစင်ကာပူဝန်ကြီးချုပ်ရဲ့3ရက်ကြာခီးစဉ်ပထမနေ့မှာတော့မြန်မာဆွေရထင်ကြံခေါင်းဆောင်တွေဖြစ်တဲ့သမ္မတဦးတင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆက်စုကြည်တို့နဲ့လည်းနေပြည်တော်ပါတွေ့ဆုံပါတယ်အာဆီယံဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့မြန်မာနဲ့စင်ကာပူနိုင်ငံတို့ဟာဒေသတွင်းမှာအပြန်အလှန်စီးပွားကုန်သွယ်မှုတွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေတဲ့နိုင်ငံတွေဖြစ်သလိုစင်ကာပူနိုင်ငံဟာမြန်မာနိုင်ငံရဲ့တတိယမြောက်ကုန်သွယ်မှုပမာဏအများဆုံးရှိတဲ့နိုင်ငံဖြစ်ပါတယ်။စင်ကာပူဝန်ကြီးချုပ်ရဲ့အခုခင်းစဉ်ကတော့မြန်မာနိုင်ငံမှာအရက်သားအစိုးရတက်လာပြီးတဲ့နောက်ပိုင်းဒီမြန်မာနိုင်ငံကိုပထမဆုံးလာရောက်တဲ့နိုင်ငံတော်အကြီးအကဲတဦးရဲ့ခင်းစဉ်ဖြစ်ပါတယ်ရှင်။
မကြာသေးခင်တုန်းကနျူကလ িয়ার လက်နက်နဲ့ပယ်ရင်းတဲ့ဒုံးကျည်ဆန်သက်မှုတွေလုပ်ခဲ့တဲ့မြောက်ကိုရီးယားနိုင်ငံကိုအမေရိကန်နဲ့တရုတ်အစိုးရတို့ကတန်ခတ်ပိတ်ဆို့မှုအရေးယူမှုတွေတိုးမြင့်ချမှတ်သွားမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။ဒါပေမဲ့တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုတွေနဲ့ပတ်သက်လို့တော့နိုင်ငံသားတင်းမာမှုတွေဆက်ရှိနေသေးပါမြောက်ကိုရီးယားကိုနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတစ်ခုအဖြစ်သူတို့နိုင်ငံစလုံးကလက်ခံမှာမဟုတ်ဘူးဆိုတာကိုဘေကျင်းမှာကျင်းပတဲ့ရှစ်ကြိမ်မြောက်တရုတ်အမေရိကန်မဟာဗျူဟာနဲ့စီးပွားရေးဆိုင်ရာဆွေးနွေးပွဲအဆုံးသတ်ချိန်မှာသတင်းတော်တွေကိုပြောသွားတာပါမြောက်ကိုရီးယားရဲ့လေးချိန်မြောက်နျူကလ িয়ার ဆန်သက်မှုကိုတုံ့ပြန်တဲ့အနေနဲ့ဒီနေ့အစောပိုင်းမှာကုလသမဂ္ဂကပုံမပြင်းထန်တဲ့တိုင်ခတ်ပိတ်ဆို့မှုတွေချမှတ်ထားတဲ့အတိုင်းမြောက်ကိုရီးယားပေါ်ထပ်ပြီးတော့အပြေအဝဖိအားပေးသွားဖို့နိုင်ငံသဘောတူညီခဲ့ကြတဲ့အကြောင်းဝန်ကြီးကယ်ရီကပြောပါရတယ်။ဒီချိန်ထဲမှာပဲဒီတောင်တရုတ်ပင်လယ်ပြင်ဆိုင်ရာအငင်းပွားမှုတွေနဲ့ပတ်သက်လို့ပါဝင်ပတ်သက်နေကြတဲ့နိုင်ငံတွေအနေနဲ့ထင်းထင်းထင်းနဲ့လှုံ့ဆော်ကြဖို့ဒီကိစ္စကိုတန်တမာရေးနည်းလမ်းကနေတစ်ဆင့်ဆွေးနွေးဖြေရှာကြဖို့ဝန်ကြီးကယ်ရီကတိုက်တွန်းတောင်းဆိုထားပါရခင်ဗျာ။
နျူကလ িয়ার လက်နက်ပိုင်ဆိုင်မှုကြိုးစားနေတဲ့မြောက်ကိုရီးယားနိုင်ငံဟာပလူတိုနီယံထုတ်လုပ်ဖို့နျူကလ িয়ার တပ်ပေါင်းမှုကိုပြန်လည်လည်ပတ်နေတယ်လို့ကုလသမဂ္ဂနျူကလ িয়ার အေဂျင်စီရဲ့ညွှန်ကြားရေးမှူးချုပ်ယူကီယာအာမာနိုကတင်းလာနေမှာပြောဆိုလိုက်ပါတယ်။နိုင်ငံတကာနျူကလ িয়ার စွမ်းအင်အေဂျင်စီ IAEA ရဲ့အကြီးအကဲအာမာနိုကလက်နက်ဖြတ်သိမ်းရေးနဲ့အကူအညီပေးရေးသဘောတူညီချက်တစိမ့်တစ်ပိုင်းအနေနဲ့2009ခုနှစ်ကရက်ဆိုင်ခဲ့တဲ့ဒီယွန်ပျောင်းနျူကလ িয়ার တပ်ပေါင်းမှုပြန်လည်စတင်လက်ပတ်နေတာလို့ပြောဆိုလိုက်ကြပါ။ဒီတပ်ပေါင်းမှုမှာတနည်းကိုနျူကလ িয়ার ဘုံ တစ်လုံးအတွက်လိုအပ်တဲ့ပလူတိုနီယံကိုထုတ်လုပ်နိုင်တယ်လို့သတင်းမီဒီယာတွေမှာလည်းဖော်ပြနေကြပါတယ်။2006ခုနှစ်ကစလို့မြောက်ကိုရီးယားနိုင်ငံဟာနျူကလ িয়ার ဘုံးစမ်းသပ်ဖောက်ခွဲမှု၄ချိန်လုပ်ခဲ့တယ်လို့နောက်ဆုံးချိန်ကတော့ဇန်နဝါရီလ6ရက်နေ့ကဖြစ်ပြီးယူနီယံတပ်ဆင်ဆက်ယုံကိုလည်းဒီလွန်ခဲ့တဲ့6နှစ်ကတည်းကတိစောက်ခဲ့တာပါရှင်။
မွတ်စလင်အများစုအနေနဲ့ဘင်္ဂလားဒေ့ရှ်မှာဟိန္ဒူဘာသာဝင်တွေပေါ်တက်ခဲ့တာတွေစတဲ့ဆိုသလိုရှိနေတာမှာတနင်္လာနေ့တုန်းကဟိန္ဒူဖုံးတော်ကြီးတပါအသက်ခံခဲ့ရတဲ့ဖြစ်ရပ်ဟာလည်းဒီလိုတမင်တက်ခိုက်မှုဖြစ်မှာကိုရဲတပ်ဖွဲ့ကစိုးရိမ်နေပါတယ်အသက်80အရွယ်ဟိန္ဒူဖုံးတော်ကြီးအနန္ဒာဂိုပယ်ဂန်ဂူလီဟာမနက်ခင်းဆူတောင်းပွဲတစ်ခုအသွာလမ်းမနိုင်တော့ကြပြောက်သွားခဲ့ပြီးတဲ့နောက်နိုဒန်ကချေးရွာကသူ့ရဲ့နေအိမ်ဤမှာနောက်ဆုံးအလောင်းကိုရှာတွေ့ခဲ့တာပါ။ကောင်းပြက်လူနီးပါးဖြစ်နေတဲ့အလောင်းဟာဘင်္ဂလားဒေ့ရှ်နိုင်ငံတော်ဝိုင်းကဟိန္ဒူနဲ့ခရစ်ယာန်ဘာသာဝင်တွေကိုအစ္စလာမ်စစ်သွေးကြတွေကအရင်တုန်းကတပ်ဖြတ်ခဲ့တဲ့ပုံစံနဲ့ဆင်တူနေပါတယ်။လွန်ခဲ့တဲ့3နှစ်အတွင်းအလားတူတိုက်ခိုက်ခံရပြီးအသက်ခံသူ40ကျော်လောက်အထိရှိပါတယ်။ပြီးခဲ့တဲ့လအနည်းငယ်အတွင်းအကြမ်းဖက်မှုတွေလည်းပိုဆိုးလာနေတာပါ။ပြီးခဲ့တဲ့နှစ်ရက်ကပဲနိုင်ငံအနောက်တိုင်းမှာတင်းငွေနေနေစူတောင်းပွဲကပြင်လာတဲ့ခရစ်ယာန်ဘာသာဝင်တဦးတိုက်ခိုက်တပ်ဖြတ်ခံခဲ့ရပါတယ်။ဒီလိုတိုက်ခိုက်ခံရသူတွေထဲမှာလိန်နူချစ်သူအခွင့်အရေးတက်ကြလို့ရသူတွေလွတ်လပ်တဲ့အတွေ့အမြင်ရှိတဲ့ပညာရှင်တွေဘာသာရေးကိုင်ကနာဆွဲကင်းတဲ့ဘလော့ဂါတွေလည်းပါဝင်ပါတယ်ဒီတက်ခတ်မှုတွေကိုလှုပ်ဆောင်နေတဲ့စစ်သေးကြတွေကိုချင်မုံဖို့အစိုးရတပ်ဖွဲ့တွေကကြိုးစားနေတာမှာဒီကနေ့မြို့တော်တက္ကမရဲတပ်ဖွဲ့တွေနဲ့စစ်သေးကြတွေကြားအပြန်အလှန်ပြစ်ခတ်မှုတွေတခုအတင်းစစ်သေးကြ၃ယောက်သေဆုံးတဲ့အကြောင်းသတင်းတွေမှာပေါ်ပြပါရခင်ဗျာ
ရှိတာရှာနိုင်ငံတွေမှာရိုးရာအစင်လာမပြတ်ကပြဖြောပြလာကြတဲ့ရာမလက္ခဏာပြဆက်ကိုကုလသမဂ္ဂသိပ်ပညာရေးသိပ္ပံနဲ့ရည်ကြည်မှုအဖွဲ့ UNESCO ကတမိုင်းဝင်အမွေအနှစ်တစ်ခုအဖြစ်သတ်မှတ်ပေးဖို့ထိုင်းနိုင်ငံကကြိုးစားနေရတဲ့ပတ်သက်လို့အိန္ဒိချင်းကမ္ဘောဒီးယားနိုင်ငံကလူမှုကွန်ရက်တွေပေါ်မှာအပြင်းထန်ဝေဖန်ရေးသားနေကြတာကြောင့်ဒါကိုရော့ပါသွားအောင်ထိုင်းဆိုရအရာရှိတွေကကြိုးစားနေပါတယ်။ကမ္ဘောဒီးယားနိုင်ငံအနေနဲ့လည်းဒီရာမပြဆက်ကိုတမိုးကြီးမားတဲ့ရည်ကြည်မှုအမွေအနှစ်တစ်ခုအဖြစ်နဲ့ UNESCO ကသတ်မှတ်ပေးဖို့ကြိုးပမ်းနေဆိုရင်လည်းဒါကိုထိုင်းနိုင်ငံကဝမ်းသာကြိုဆိုတယ်လို့ထိုင်းဒုတိယဝန်ကြီးချုပ်ဝီဆန်နူကရောက်နန်းကပြောပါတယ်ထိုင်းနိုင်ငံအနေနဲ့ကတော့ UNESCO အဖွဲ့ကိုရှောက်ထားမဲ့သူ့ရဲ့အစီအစဉ်အတိုင်းဆက်လုပ်သွားမှာဖြစ်တယ်လို့ရည်ကြီးမှုဝင်ကြီးဝီရာရော့ချ်ပိုဂျာနာရက်ကလည်းပြောပါတယ်ရှင
်ဒေတန်ရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ပြူတွင်းနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ Burmese .voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်။အမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာနဲ့ VOA တိုက်ရိုက်လေလိုင်းဆွေးနွေးမှုတွေမတိုင်ခင်မြန်မာပြည်ဆိုင်ရာသတင်းပေးပို့ချက်တွေထုတ်လွှင့်မှာဖြစ်တယ်လို့အခုရရင်ဆုံးတော့အမေရိကန်နိုင်ငံရေးအခြေအနေကိုပြောပြချင်ပါတယ်။အမေရိကန်သမ္မတလောင်းဖြစ်ရေးရှင်းပြန်ရမှာရန်ပုံငွေအလုံးလောက်ရဖို့အရေးကြီးတယ်လို့တစ်ချိန်တည်းမှာပဲမဲဆွယ်စည်းရုံးပေးနေသူတွေစေတနာဝန်ထမ်းကူညီသူတွေရဲ့အခမ်းကဏ္ဍဟာလည်းအရေးကြီးနေပါတယ်။စည်းရုံးရေးလုပ်ငန်းတွေကိုနောက်ွယ်ကအကူအညီပေးနေသူတွေဟာကိုယ်တိုင်လဲစိတ်လှုပ်ရှားတက်ကြွနေသူတွေဖြစ်တာကြောင့်ရွေးကောက်ပွဲကာလရောက်ရင်လဲတက်တက်ကြွကြွမဲပေးကြအောင်မှာပါ။ VOA သတင်းတော့ Elizabeth Lee ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်ကတင်ပြမှာဖြစ်ပါတယ်။
စီယံဟောပြောဝဲတွေကမဲဆန္ဒရှင်တွေအတွက်စိတ်လှုပ်ရှားစရာကောင်းတယ်ဆိုပေမဲ့လည်းကိုယ်စလဲတွေမိန်ကုံးမပြောခင်နဲ့ပြောပြီးနောက်ပိုင်းကိစ္စတွေကလည်းအရေးကြီးပါတယ်။ Hillary Clinton အတွက်မဲဆွယ်စီယံပေးနေသူတူဖြစ်တဲ့တင်ဖန်းက
Every night we stay up late entering data and kind of
အထက်လက်တွေစူးစမ်းပြီးနောက်တစ်နေ့အတွက်စီစဉ်ရတာတွေကြောင့်ညတိုင်းအေးရဝင်နောက်ကြပါတယ်။
ဒီမိုကရက်တစ်ပါတီကဝင်ရောက်ရှင်ပြိုင်နေတဲ့ Hillary Clinton ရဲ့စီယံရေးလုပ်ငန်းတွေမှာတနေ့ကို12နာရီနီးပါးလောက်အချိန်ပြည့်ကူညီနေတဲ့စေတနာဝန်ထမ်းတဦးဖြစ်တဲ့တင်ဖန်းဟာလှူအားပေးတွေစုဆောင်းတာတယ်လီဖုန်းတွေနဲ့ရောအိမ်တွေကိုပါအင်္ဂလိပ်၊ကိုရီးယား၊စပိန်ဘာသာစကားနဲ့မဲပေးဖို့လိုက်လံနှိုးဆော်ရမှာပါဝင်ကူညီနေသူပါ
If they do pick up the phone because sometimes people don't answer the phone
ကတလီရောလေဖုန်းမကင်တာနံပါတ်မှားခေါ်တာတွေရှိပေမဲ့ဖုန်းကင်တဲ့သူတွေကတော့ Hillary ကိုမဲပေးကြလိမ့်မယ်လို့လည်းမျှော်လင့်ပါတယ်
နိုင်ငံသားဝန်ကြီးအောင်ကလင်တန်အတွက်စီးယုံနေကြတဲ့လှူရှားမှုတွေနဲ့မိုင်းနှဲငယ်လောက်သာဝေးတဲ့နေရာမှာပဲပြိုင်ဘက်ဖြစ်တဲ့ဗာမောင်ပြည်နယ်ထက်လွတ်တော်အမတ် Bernie Sanders အတွက်မဲဆွယ်စီးယုံပေးနေတဲ့ Jeremy White ကတော့
For me the best part is when you meet somebody else who just has that empathy
လူတွေပေါ်ဂူနာထားသူပိုင်ဆိုင်မှုတွေအားလုံးကိုဆွတ်လွတ်ပြီးပြုပြင်ပြောင်းလဲဖို့ဘာမဆိုလုပ်တာနောက်အပြစ်ပေးကံတွေကျွန်တော်တို့အားလုံးရဲ့လူလားချက်တွေအပေါ်နားလည်မှုရှိတဲ့သူကိုတွေ့ရတာကိုသဘောကျဆုံးပါ
စင်နာဝန်ထမ်း white ဟာရုပ်ရှင်လုပ်ငန်းမှာအလုပ်လုပ်ကင်နေသူဖြစ်ပြီး Barney's Coffee ဆိုင်ကိုဖွင့်လှစ်ထားပါတယ်။ဒါပေမဲ့လည်းတကယ် coffee ရောင်းတာတော့မဟုတ်ပါဘူ
း။ Usually we have about 3 people come in asking for coffee.
coffee ရမလားဆိုပြီးလာမိတတ်တဲ့သူ၃ယောက်လောက်ရှိပါတယ်။ကျွန်တော်တို့ကတော့ coffee မရောင်းပါဘူး။ဒါပေမဲ့ရေကောက်ပွဲအောင်တော်ရေးလှူရှားမှုအတွက်စီးရင်ပေးလို့ရပါတယ်လို့ပြောရပါတယ်။
ဖုန်းနဲ့ရောအိမ်နဲ့ရောက်လိုက်လံစီယုံတဲ့အပြင်ဆန်ဒါစ်ကိုထောက်ခံသူတွေဟာရမုံငွေအတွက်တီရှပ်တွေလည်းရောင်းချပါရယ် Republican Party ကသမရလောင်းဖြစ်ဖို့တေချာသလောက်ရှိနေတဲ့ Donald Trump ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ကိုတွေ့ဆုံမေးမြန်းဖို့ VOE ကခွင့်တောင်းခဲ့ပေမဲ့တုံ့ပြန်ပြောကြတာမျိုးမရှိပါဘူးစေတနာဝန်ထမ်းတွေကိုမေးမြန်းခွင့်မရပေမဲ့လည်းထောက်ခံသူတော်တော်များများနဲ့စကားပြောခွင့်ရပါတယ်လူပြည်အများစုရှိတဲ့နေရာဖြစ်ပေမဲ့လည်း Trump ကိုထောက်ခံတဲ့ရွှေပြောင်းအခြေချနေထိုင်သူလူအနည်းချင်းနဲ့သားသမီးတွေကိုလည်းမေးမြန်းနိုင်ခဲ့ပါတယ် Trump ကိုထောက်ခံသူတူဖြစ်တဲ့Vishnu Volatarasan ကတော့
Well I think the things that he says are offensive are things that need to be said though in the end
သူပြောတာတွေကိုမခံနိုင်ကြဘူးဆိုပေမဲ့လည်းဒါတွေကပြောဖို့လည်းလိုနေတဲ့ကိစ္စတွေလို့ထင်ပါတယ်အဆုံးတော့ American ဟာဘေကင်းလုံခြုံပြီးခိုင်မာတောင်းတင်းဖို့နဲ့နောက်တစ်ချိန်ဩဇာအရှိန်အဟွာပြန်ကြီးထွားလာဖို့ကပဲအရေးကြီးပါတယ
် Trump ကိုထောက်ခံသူနောက်တစ်ဦးဖြစ်တဲ့ Peter Pan ကတော့အပြောင်းလဲတွေကိုမျှော်လင့်နေပါတယ်
We never had a billionaire. I want
to try. သမရီတဘုံကြီးရှိခဲ့ဘူးတဲ့ရုပ်ရှင်မင်းသားတွေလည်းပါတယ်ဗိုလ်ချုပ်ကြီးတွေလည်းသမရဖြစ်လာတယ်စစ်တပ်ထဲကလူတွေအုပ်ချုပ်ရေးမှုတွေအထက်လွှတ်တော်အမတ်တွေအကုန်သမရဖြစ်ခဲ့ဘူးပေမဲ့ဂရေကျွဲတစ်ထည်ကသမရမဖြစ်ဘူးသေးပါဘူးကျွန်တော်ကတော့အသေးစံတစ်ခုကိုစမ်းကြည့်သေးခြင်းပါလေ
မဲဆွေဝဲမှာစီးရုံလှရှားသူတွေအနေနဲ့သူတို့ထောက်ခံမဲပေးမဲ့လူတွေကွဲပြားကောင်းကွဲပြားနေပေမဲ့မဲတပြားရဲ့တန်ဖိုးဟာအရေးကြီးတယ်ဆိုတာကိုတော့တညီတညွတ်ထဲလက်ခံထားကြပါရခင်ဗျာ
အမေရိကန်ရွေးကောက်ပွဲအကြိုကာလအခြေအနေကိုကိုအောင်ပြောပြခဲ့တာပါခုကစလို့မြန်မာပြည်ဆိုင်ရာသတင်းတွေနားဆင်ရပါမယ်1982ခုနိုင်ငံသားဥပဒေအရနိုင်ငံသားစစ်ဆေးရေးလုပ်ငန်းတွေကိုရခိုင်ပြည်နယ်မြို့နယ်3ခုမှာဒီကနေ့ကစတင်ဆောင်ရွက်နေပြီး IDP လို့ခေါ်တဲ့ပြည်တွင်းဒုက္ခသည်ကယ်ဆယ်ရေးစခန်းမှာနေထိုင်ကြတဲ့အစ္စလမ်ဘာသာဝင်တွေကိုနိုင်ငံသားစစ်ဆေးခံယူဖို့အတွက်တပ်တွေကကပ်ပြားတစ်မျိုးကိုထုတ်ပေးနေတယ်လို့ဒီကပြားရာပြီးသူတွေကိုဆက်လက်စီစစ်ဖို့ရှိနေပါတယ်။နိုင်ငံသားစီစစ်ရေးလုပ်ငန်းဟာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့ပထမရက်တရအတွင်ဆောင်ရွက်ဖို့စီစဉ်ထားတဲ့လုပ်ငန်းတွေကတစ်ခုဖြစ်ပြီးတနိုင်ငံလုံးကိုလိုအပ်ချက်အရဆောင်ရွက်သွားမှာဖြစ်ပါတယ်။ဒီအကြောင်းကိုတော့ VOA သတင်းနောက်ကိုမိုးစောကတင်ပြပါမယ်။
ဟုတ်ကဲ့အလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့ပထမရက်တရအတွင်းဆောင်ရွက်ဖို့စီစဉ်ထားတဲ့လုပ်ငန်း73ခုထဲမှာတစ်ခုအပါအဝင်ဖြစ်တဲ့1982ခုနှစ်နိုင်ငံသားဥပဒေအရနိုင်ငံသားစီစီရေးလုပ်ငန်းတွေကိုဒီကနေ့ရခိုင်ပြည်နယ်ကကြောက်ဖြူမြေပုံနဲ့ပုံနှကျွန်းမြို့နယ်တွေမှာစတင်ဆောင်ရွက်နေတာဖြစ်ပါတယ်ကြောက်ဖြူမြို့နယ်ကအစ္စလမ်ဘာသာဝင်တွေလက်ရှိခိုးလုံနေတဲ့ကြောက်တလုံး IDP ကယ်ဆယ်ရေးစခန်းကအခြေအနေကိုစခန်းကြီးကြပ်ရေးကော်မတီဝင်ဦးဖြူရှည်ကအခုလိုပြောပါတယ်
ကျွန်တော်နိုင်ငံတော်သမ္မတကြီးဦးသိန်းစီရနဲ့ဝိုက်ကကိုတိတ်တယ်ဆိုတော့အမိန့်ခေါ်လိုက်တာနဲ့အဲ့မှာ voice ကိုတိတ်ပြည်စာလေးတွေပေးသွားတယ်အဲ့ဒီပြည်စာလေးတွေပေးသွားပြီးနောက်ပိုင်းမှာဒီပြည်စာကိုလက်ဝယ်ဆိုင်ဆောင်ရသူတွေကိုကျွန်တော်တို့ဒီအခုနိုင်ငံသားစီစီတဲ့ကနော်အဲ့ဒီကတ်တွေထုတ်ပြနေပါလေခင်ဗျာအခုကျွန်တော်တို့ထုတ်ပြနေတာကိုကျွန်တော်တို့ INDB တော်တော်လုံးကိစ္စအမှားဆိုလို့ရှိရင်လူ83လောက်တော့လုံးတောင်ပြည်လို့ကျွန်တော်သိရပါတယ်ခင်ဗျာကျွန်တော်တို့လာဘကဒုညမူဦးသန်းတိုက်ကပြောပါတယ်ခင်ဗျာဘယ်လိုပြောလဲဆိုဒီကတ်တွေကိုလက်ဝယ်ဆိုင်ဆောင်ထားခြင်းမရှိရင်တဖက်နိုင်ငံကကူးဝင်လာတဲ့လူလို့တန်တရားရှိနိုင်တယ်လို့ပြောလို့ကျွန်တော်တို့အုပ်ဖွဲ့တွေကတော့လက်ခံတဲ့အပိုင်းကြီးပြရပါခင်ဗျာ
မြေပုံမြို့နယ်က RDP စခန်းတွင်းကအခြေအနေကိုတော့စခန်းကော်မတီဝင်တဦးဖြစ်တဲ့ဦးအောင်လွင်ကလည်းအခုလိုပြောပါတယ
်ကျွန်တော်တို့အရင်ကဟွိုက်ကတ်တွေခံခဲ့တယ်လေဟွိုက်ကတ်ကိုပြန်သိမ်းတယ်ဟွိုက်ကတ်ပြန်သိမ်းတဲ့လူကို receipt တခုထုတ်ပေးတယ်အဲ့ဒီကအဲ့ဒီ receipt ကိုပြန်သိမ်းပြီးတော့အခုအဲ့ဒီမှာပြန်ပြီးတော့အစားထိုးတဲ့နောက်ကတ်တကပေါ့အစင်းရောင်ကတ်လေးတကထုတ်ပေးမယ်ဆိုပြီးတော့အဲ့ဒါလုပ်နေတယ်ခင်ဗျာအခုအဲတရားကြော်လို့တော့ရှိတယ်ဗျအဲ့ဒါအရင်ကဟိုကတ်အားထားတဲ့လူတွေလေ
ပြီးခဲ့တဲ့နှစ်အတွင်းက white card ကိုယာယီတက်တေကန်လက်မှတ်တွေတက်တန်းကုံဆုံးမိဖြစ်တာကြောင့် AB လ1ရက်နေ့ကနေမေလ31ရက်နေ့အတွင်းပြန်လည်အံ့နံဖို့အစိုးရကကြေညာတတ်မှတ်ခဲ့ရမှာရခိုင်ပြည်နယ်က white card ကင်ဆောင်သူ6သိန်းကျော်အနက်က4သိန်းနီးပါးလောက်သာပြန်လည်အံ့နံခဲ့ပါတယ်ဒီလိုအနိုင်သူတွေကိုပေးအပ်တဲ့ဖြတ်ပိုင်းတွေကိုတော့ဇွန်လဆန်းမှာအစိမ်းရောင်ကတ်တမျိုးထပ်မံထုတ်ပေးပြီးအဲ့ဒီကတ်ရှိသူတွေဟာနိုင်ငံသားလျှောက်ထားခွင့်ရှိကြောင်းအစိုးရကထုတ်ပြန်ခဲ့ပါတယ်။အစိမ်းရောင်ကတ်ပြားသည်ဟာနေထိုင်ခွင့်အတွက်အာမခံပြီးနိုင်ငံသားလျှောက်ထားပြီးတဲ့နောက်စီစစ်ချက်အရနိုင်ငံသားအဲ့နိုင်ငံသားနိုင်ငံသားပြုခွင့်ရသူစတဲ့တမ်ပတ်ချက်တွေပေါ်မူတည်ပြီးဥပဒေအရခံစားခွင့်ရမှာဖြစ်ပါတယ်။အနန္တူအများစုကတော့အစင်းရောင်ကတ်ဟာနေထိုင်ခွင့်ပြုတဲ့လက်မှတ်ဖြစ်ပြီး white card ခေါ်ယာယီတက်တေကလက်မှတ်တဲ့အစင်းနိုင်တယ်လို့ယူဆတာကြောင့်လာရောက်မထုတ်ယူတာတွေလည်းရှိခဲ့ပါတယ်။လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနသကောင်စင်းဌာနညွှန်ကြားမှုဦးမြင့်ကျိုင်ကတော့လက်ရှိဆောင်ရွက်ရာမှာအစင်းရောင်ကတ်မထုတ်သေးသူတွေကိုထုတ်ပေးဖို့နဲ့နိုင်ငံသားလျှောက်ထားသူတွေကိုစီစစ်သွားမှာဖြစ်ကြောင်းအခုလိုရှင်းပြပါဗျ။
အဲ့ဒီအစင်းရောင်ကတ်ပြားတွေပေးတဲ့အစီအစဉ်ရဲ့အဆက်လက်ပါတယ်ဗျ။ကျောင်းအားအရာတွေကဟိုတကယ်ထုတ်တာ3000လောက်ပဲထုတ်တော့ကျွန်တော်လူတွေကမထုတ်ရသေးဘူးအဲ့ဒါတွေကိုလည်း ဆက်လက်စီအောင်ရှင်းလင်းကြောကြပြီးတော့ဆက်ထုတ်ပေးဖို့အခြေအနေရှိတယ်။နောက်တစ်ခုကတော့ရက်ပြစီမံချက်မှာကြေညာထားတဲ့အတိုင်းပဲ82ခုနှစ်နိုင်ငံသားဥပဒေအရဆက်လက်စစ်ဆေးပြီးဆောင်ရွက်သွားမယ့်ဟာတွေလည်းပါတယ်ဗျ။အဆင့်အောင်ကြပြရှိပြီးသားလူတွေကသူကဆက်လုပ်လို့ရနိုင်ပြီးအခြေအနေအဲ့ဒီဟာတွေကသူတို့ရှိမှလိုအပ်တဲ့အထောက်အထားချက်လက်အပြည့်စုံပြီးဆိုတာနဲ့သက်ဆိုင်ရာအားဒီမှာရဲ့လူမှုကြီးကြပ်ရေးဌာနတွေကိုဆက်သွယ်ပြီးတော့နိုင်ငံသားစစ်ဆေးဟာနဲ့လုပ်ငန်းတွေလုပ်ပြီးသူတို့ကဖတ်တဲ့နဲ့ကြပြတခုရယူပေါ့ဗျာ။
ဒီကနေ့ရခိုင်ပြည်နယ်ကမြို့နယ်၃မြို့နယ်မှာစတင်ဆောင်ရွက်နေပေမဲ့ရတ္တရာစီမံကိန်းအရတပြည်လုံးကလိုအပ်နေတဲ့ဒေသတွေမှာဆောင်ရွက်တာတွေရှိတယ်လို့ရှမ်းပြည်နယ်နဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဘက်တွေမှာတော့အရင်လတည်းကဆောင်ရွက်တာတွေရှိကြောင်းပြောဆိုပါတယ်။အလုသမာလူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကဇွန်လ၁ရက်နေ့ကစစ်တွေမြို့မှာရမိရဖရီနဲ့တွေ့ဆုံရမှာ1982ဥပဒေအရနိုင်ငံသားစီစီရေးလုပ်ငန်းတွေကိုဆောင်ရွက်မှာဖြစ်ကြောင်းပြောကြားခဲ့တယ်လို့ဒီလုပ်ငန်းဟာနိုင်ငံအတွက်ရေးကြီးတဲ့လုပ်ငန်းဖြစ်တာကြောင့်ပြည်သူတွေကတည်ငြိမ်အေးချမ်းမှုကိုထိန်းသိမ်းပေးရင်လုပ်ငန်းအောင်မြင်အောင်ဝိုင်းဝန်းကူညီကြဖို့ပန်ကြားခဲ့ပါတယ်
။ကုမိုးစော်သတင်းပေးပို့ခဲ့တာပါ။အခုကတော့လက်ဘရောင်းအခြေအနေကိုကြည့်အောင်ပါ။စကိုင်းတိုင်းစလင်းကြီးမြို့နယ်ကလက်ဘရောင်းတောင်ကျင်းနီစီမံကိန်းမှာဒီရပိုင်းအတွင်းဒေသခံတွေရဲ့ကန့်ကွက်မှုတွေကြောင့်တင်းမာမှုကြီးထွားလာနေတဲ့အတွက်ပြည်ထောင်စုအစိုးရကိုယ်တိုင်ကွင်းစင်းစစ်ဆေးဖို့စီစဉ်နေပါတယ်။ကျင်းနီစီမံကိန်းကစွန့်ပစ်မြေစာတွေကိုရော်ကြီးမယူဘဲတင်ထားတဲ့မြေနေရာတွေမှာစွန့်ပစ်နေတယ်ဆိုပြီးဒေသခံတွေကဒီကနေ့အထိကန့်ကွက်နေတဲ့အတွက်အာဏာပိုင်တွေနဲ့ထိတ်တန့်ရင်ဆိုင်နေရတာပါ။ VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်။
ဒေသခံတွေကတော့နေ့စဉ်ရက်ဆက်ဆိုသလိုလက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုကန့်ကွက်တားဆီးနေပြီမဲ့စီမံကိန်းကတော့ဆက်လုပ်နေသေးပဲလို့ဆိုပါတယ်ဒီအတွက်လက်ဗရောင်းရေးကိုဖြည့်ရှင်းပေးဖို့အတွက်လွှတ်တော်ကိုယ်စားလှယ်တွေကိုလည်းတင်ပြတောင်းဆိုထားတာပါစကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကတော့ဒီကိစ္စဟာပြည်ထောင်စုအစိုးရကင်တွယ်မဲ့ကိစ္စဖြစ်လို့မကြခင်မှာပြည်ထောင်စုဝန်ကြီးနဲ့အတူလက်ဗရောင်းဒေသရဲ့ပြဿနာကိုဖြည့်ရှင်းဖို့အတွက်တွားရောက်မှာဖြစ်တဲ့အကြောင်း VOA ကိုအခုလိုပြောသွားပါတယ
်အဲ့ဒါကသူတို့အဲ့ဒါကပြည်ထောင်စုအစိုးရကင်တာလေဘယ်ဝင်မှာသူလာမှသူတို့ဆရာလိုက်ရမှာလေသူတို့ကသူရဲ့စိတ်ခံကြသူရဲ့ညကြတဲ့ဆရာတို့လိုရမှာလေအဲ့ကြအဲ့သူ့ကိုစောင့်တာအဲ့သူလာမှသူရဲ့ညကြတဲ့ဆက်လို့မှာသူကဘာလို့မစမပြောနိုင်သေးဘူးလေတို့ကလည်းသူလည်းဘာလို့ကဲဝင်ပြီးဘာမှသူဆိုင်ပြတာမရှိသေးဘူးအဲ့တော့သူအဲ့ကြမှာဒိနာပြီးသူရဲ့ဘောကျွန်တော်ဆိုရညကြတဲ့တိုင်းသူစမ်းကြရေးဆိုတာလုပ်ပေးရမှာလေအခုတော့သူကမရက်ကိုစောင့်သူတို့လိုက်ကိုပဲသူဒီလိုဆိုတရားစတာတဲ့တဘောပေါ်ရင်စိတ်နေဝင်ကြီးထလာတယ်ဥဝဝင်ကအေတူလာမအေကိုယ်နဲ့ရောက်မလားဆယ်နဲ့ရောက်မလားမသိဘူးခွဲ့အဲ့ကြောင့်သူနဲ့ဘောက်ဘောက်တက်တယ်လို့ရမှာလေ
လက်ဗရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့နစ်နာကြီးရော်ကြီးယူထားတဲ့ဒေသခံတွေကတော့သူတို့မြေယာရီပေါ်ကိုကျင်းနီစီမံကိန်းကစွန့်ပစ်မြေစာတွေလာရောက်ပုံနေတာကြောင့်ကန့်ကွက်တားဆီးရင်းနဲ့နှစ်ရက်ဆက်တိုက်ဆိုသလိုလက်နက်ကင်ထားတဲ့ရဲတွေနဲ့ဒေသခံတွေကြားတင်းမာမှုတွေဖြစ်ပွားနေတာပါဒီကနေ့မှာတော့ဒေသခံတွေကိုစီမံကိန်းနယ်မြေတွေကိုဝင်ရောက်လို့မရအောင်တားဆီးနေပြီးစီမံကိန်းကိုဆက်လုပ်နေတယ်လို့လည်းဒေသခံဆရာတော်ဦးအားလောကကမိန့်ပါတယ်
။ကြာသူတို့တူးထားတဲ့ကြောင်းနှစ်ကြောင်းရှိတယ်ပေါ့ဗျာ။အဲကြောင်းနှစ်ကြောင်းရှိတဲ့တဲ့ကိုသူတို့ကဟိုဗိဒါလို့သူရှိသေးတွေချထားတယ်။အဲဒီပလင်းခွဲတွေပေါ့ဗျာ။အဲဒီလူလူတွေသူတို့ဘက်ကိုတက်မလာနိုင်အောင်မှန်ခွဲတွေပေါ့ပလင်းခွဲတွေကိုချထားတယ်ပေါ့ဗျာ။ဒါနဲ့အဲလိုလူလူကတော့ဒီမတရားလာပြီးတော့လုံးတဲ့အတွက်အမြင်ရရအောင်ပေါ့အဲ့ဘက်ကိုဒေသခံလူတွေရဲ့ဟိုလူငယ်တွေရပေါ့ဗျာအဲရောက်သွားပြီးတော့တားကြတယ်ဗျအဲဒီနေ့ပို့ပြီးတော့ညားတယ်ညားတယ်ဆိုတာကတော့ဒီနေ့မှာတော့စနစ်တကျပုံမှန်မျိုးနဲ့ဒီတိုင်းကတွေကိုဒီကကြားနာသွားနဲ့တားပြီးတော့လူလူလုံးဝတက်မလာနိုင်အောင်သူတို့ကလှုပ်ထားတယ်ရဲတွေလည်းတိုးချတာတယ်ပေါ့ဗျာအဲဒီဒေသခံတွေဒီလိုထွက်ပြီးတော့တားတဲ့အချိန်မှာတော့ဟိုခဏနောက်ဆုတ်သွားတယ်ပေါ့နော်တက်ပြီးတော့မလုပ်ဘူးသူတို့ကတော့ဒီလိုပဲဒီချင်းကြီးကိုလည်းကတ်တဲ့အချိန်ကမှတော့လည်းဒီလိုပဲအဲလူလူကတက်လာလိုက်နောက်ဆုတ်သွားလိုက်နောက်တစ်ခါပြန်လှုပ်လိုက်ညမှလှုပ်လိုက်နေ့မှအဲလူလူတက်လာတဲ့အချိန်မှလှုပ်လိုက်နေဒီလိုနဲ့ပဲဟိုလှုပ်ပြီးတော့ဟိုသွားတာပဲလေ
အစိုးရတက်လက်ထက်မှာပွင့်လင်းမြင်သာမှုရှိဖို့နဲ့ဒေသခံတွေသဘောမတူပဲစီမံကိန်းကိုဆက်မလုပ်ဖို့ညီအစ်ကိုတွေသိမ်းပြီးတော့လုပ်နေတဲ့စီမံကိန်းကိုကန့်ကွက်မှုအရှင်ကတစားတဲ့တစားမြင့်တက်လာပေမဲ့လည်းကုမ္ပဏီတွေဘက်ကတော့ညှိနှိုင်းဆွေးနွေးမှုတွေမရှိတဲ့အတွက်တင်းမာမှုတွေဆက်ဖြစ်နေဆဲဖြစ်ပါတယ်။နေရာမြေပြန်ရရေးအတွက်အကြိမ်ပေါင်း290တဲ့မင်းဆန္ဒပြခဲ့တဲ့လက်ဗရောင်းဒေသခံတွေဟာအစိုးရသက်လက်ထက်ထိသူတို့နေရာတွေပြန်ရရေးကိုသာတောင်းဆိုသွားမယ်ဆိုပြီးပြောဆိုထားတာပါ။မြန်မာဝမ်ပေါင်းကုမ္ပဏီကတော့မြန်မာအစိုးရထံကနေ2013ခုနှစ်ကတည်းကစာချုပ်အသစ်ချုပ်ဆိုပြီးငှားရမ်းထားတာဖြစ်လို့ညီအားပြဿနာတွေဟာအစိုးရနဲ့သာတက်ဆိုင်နေဆိုပြီးမြန်မာဝန်ပေါင်းကုမ္ပဏီရဲ့ပြောရေးဆိုခွင့်ရှိသူက VOA ကဆက်သွယ်မေးမြန်းစေမှာပြောဆိုထားတာပါ
ကန့်ကွက်ဆန္ဒပြမှုတွေအများအပြားကြုံနေရတဲ့ဒီစီမံကိန်းဟာတနတ်တေပြစ်ခတ်မှုတွေနဲ့လူတက်မှုတွေဖြစ်ပွားတဲ့အထိပြဿနာတွေလည်းဖြစ်ခဲ့ပါတယ်။2012ခုနှစ်တုန်းကတော့စီမံကိန်းကိုကန့်ကွက်ဆန္ဒပြသူတွေကိုနှိမ်နှင်းခဲ့တာကြောင့်တန်ငါပါတရားခတ်ဟာမီးလောင်တံရီရခဲ့တာပါ။ဒီအတွက်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးခဲ့ပြီးအစိုးရခန်းစားတစ်ဆောင်လည်းထုတ်ပြန်ခဲ့ပါတယ်။ဒီစီမံကိန်းကိုအရင်တုန်းကတော့ကုမ္ပဏီတစ်ခုဖြစ်တဲ့မြန်မာဝမ်ပေါင်ကုမ္ပဏီနဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့ကသာအကျိုးမြတ်ခွဲဝေယူခဲ့ပြီးအစိုးရကစားထွက်ပြီးမှတော့စာချုပ်ပြန်လည်ချုပ်ဆိုကမြမအစိုးရက57ရာခိုင်နှုန်းမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းနဲ့မြမဝမ်ပေါင်ကုမ္ပဏီက30ရာခိုင်နှုန်းအကျိုးမြတ်ခွဲဝေယူဖို့ဆုံးဖြတ်ခဲ့ပါတယ်ရှင်
။ VUE သတင်းနောက်မအေးမှဖြစ်ပါလေ။အခုတော့ KIA နဲ့ပတ်သက်တဲ့သတင်းကိုတင်ပြခြင်းပါလေ။ရှမ်းပြည်နယ်မြောက်ပိုင်းတရုတ်နယ်စပ်နာကမူဆယ်မြို့မှာ KIA တပ်ဖွဲ့ဝင်2ဦးအပါအဝင်စုစုပေါင်း4ဦးကိုဇွန်လ4ရက်နေ့ကပြင်းအားမြင့်ရန်ပုံ50ကျော်နဲ့အတူဖမ်းမိခဲ့ပါတယ်။လက်ရှိမှာတော့မူဆယ်မြို့မှရဲစခန်းကနေရှမ်းလက်နက်အမိတ်အပိုက်12အရအမှုဖွင့်အေးအေးယူထားတယ်လို့ရှမ်းပြည်မြောက်ပိုင်းရဲတပ်ဖွဲ့မှူးယုံတာဝန်ရှိသူတွေကပြောပါတယ်။အပြည့်စုံကိုတော့ VOA သတင်းနောက်မမင်းမြခင်ကတင်ပြပါမယ်။
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာဇွန်လ4ရက်နေ့ညနေပိုင်းကလိုက်ချီသီးတွေတင်လာတဲ့ကားပေါ်မှာရန်ပုံ50ကျော်တွေ့ရှိခဲ့ပြီးရန်မုံစုစုပေါင်း985ကီလိုဂရမ်ဖမ်းဆီးရရှိခဲ့ပါတယ်။ရန်တွေတဲဆောင်လာတဲ့ကားအပြင်အဲ့ဒီကားကိုလမ်းပြဖြစ်ခေါ်ဆောင်လာတဲ့ပါဂျီရိုကားတစ်စီးကိုပါဖမ်းဆီးထားတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းရဲတပ်ဖွဲ့မူယုံကပြောပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်လို့ရှမ်းပြည်နယ်မြောက်ပိုင်းရဲတပ်ဖွဲ့မူယုံတာဝန်ရှိသူကအခုလိုပြောပြပါတယ်
။ကျွန်တော်4ရက်ပေါ့ဇွန်လ4ရက်နေ့ညနေ9:00ခွဲလောက်မှာကျွန်တော်မူဆယ်မြို့မှာရဲစခန်းရဲ့နောက်တောင်ဘက်10မိုင်လောက်กว่าတဲ့ဒေသသုံးလမ်းပေါ့နော်မူဆယ်ဘင်းနဲ့မော်တောင်းရွာဘက်ကနေမူဆယ်ဘက်ကိုဒီတောင်တက်လမ်းတိုင်း .5619 ဆိုရှိတယ်ကျွန်တော်ဒေသခေါ်ပေါ့နော်အဲ့ကိုမှာတောင်ထားဆောင်နေတဲ့လူကြီးတောင်ကျတပ်ဖွဲ့ဝင်တွေပေါ့ရဲတပ်ဖွဲ့ဝင်တွေတပ်မတော်တပ်ဖွဲ့ဝင်ဒီလူစစ်ဖွဲ့တွေတောင်းပေါ့ကားတစီးကိုမတင်ငါလို့ကျွန်တော်ရက်ခိုင်းပါတယ်အဲ့ဒီကားပေါ်မှာဆိုလိုင်းကြီးကြီးတင်ထားပါတယ်ပြီးတော့မတင်ငါတဲ့အတွက်ဒီကားကိုရက်ခိုင်းပါတယ်ပြီးတော့ရှာလိုက်ပါတယ်ရှာတဲ့ခါမှာသူကတပေပတ်လဲအမြင့်6လက်မှရှိတယ်အစင်းရောတံပုံးပေါ့နော်တံပုံးနဲ့ထင်တာလေတောင်းအမြင့်ရန်ပုံး50တော့သိသိရမိပါလေ
ရန်တွေတဲဆောင်လာတဲ့ KIA တပ်ဖွဲ့ဝင်2ဦးအပြင်ရန်မောင်းနဲ့ကုညီဆောင်ရွက်ပေးသူစုစုပေါင်း4ဦးကိုမူဆယ်မြို့မှာရဲစခန်းကပ922မြင်းဆောင်2016ရှမ်းလက်နက်ကင်အမိန်အပိုက်စနစ်အရာအမှုဖွင့်စစ်ဆေးနေပါတယ်ဖမ်းဆီးရမိတဲ့ရန်တွေဟာလက်နက်ထုတ်လုပ်နိုင်တဲ့ပြင်းအားများတဲ့ရန်တွေဖြစ်တဲ့အတွက်အခုလိုဖမ်းမိတာဟာလက်နက်ထုတ်လုပ်မှုတွေအားနည်းသွားစေဖို့တစ်ဖက်တစ်လမ်းကအထောက်အကူပြုတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းရဲတပ်ဖွဲ့မူယုံတာဝန်ရှိသူကပြောပါတယ
်။အားလုံးပေါင်း4ယောက်ပေါ့။ရေမောင်းရေ KIA 2ယောက်ပဲ။ကိုကြီးဆောင်တဲ့တယောက်ပဲ။သူလည်းဒါအမာခံလို့ပြောလို့ရတာပေါ့။ကျွန်တော်တို့ဒီလိုမျိုးအမြင်နဲ့ပြောတာ။အခုကျွန်တော်တို့အမှုဖွင့်တာပါပြီ။မူဆယ်မြို့မှာရဲစခန်းရဲ့ပတ်နံပါတ် 222/6 ရှမ်းလက်နက်အမိတ်ပိုင်း12ရာအမှုဖွင့်ရေးယူထားပါတယ်။ဒီရန်မောင်းတွေတက်ဆိုင်သူတို့သူကြီးနဲ့နေရာရောက်သွားရင်တော့သူကကြီးစံဘွားလည်းအတွင်ပြောင်းသွားနေတယ်ကြီးစံလို့လို့ရတယ်တောင်းအမြင့်ရန်နေဖြစ်တဲ့ဆိုဒုံးနေဒုံးလက်နဲ့တင်လို့လို့ရတယ်ဒီစစ်ပွဲတွေကိုအားပေးတယ်လူတွေအများကြီးပြေမယ်အားမိလိုက်နိုင်တဲ့လူအသက်တွေကိုလည်းကယ်ဆယ်ရရောက်တယ
် KIA ဘက်ကတော့အစိုးရသတင်းစာရီးမှာဖော်ပြသလိုတရားမဝင်ရန်မုံတွေဖမ်းမိတဲ့ကိစ္စမှာ KIA တပ်ဖွဲ့ဝင်တွေပါဝင်နေတာဟုတ်မဟုတ်ကိုအတိပြုချက်မပေးနိုင်သေးဘူးလို့ VOA ကိုပြောပါတယ်NLD အစိုးရတက်လက်ထက်ရက်တရာစီမံချက်ကာလအတွင်းရှမ်းပြည်နယ်မြောက်ပိုင်းမှာအမှုပေါင်း889မှုရှိပြီးမူရင်စေဝါဖမ်းဆီးရရှိမှုကအများဆုံးဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုင်းနာလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့တအန်းပလောင်တပ်ဖွဲ့ TNLA ၊ကချင်လွတ်လပ်ရေးတပ်မတော် KIA ၊ရှမ်းပြည်တောင်ပိုင်းတပ်ဖွဲ့ RCSS SSE နဲ့ရှမ်းပြည်မြောက်ပိုင်းတပ်ဖွဲ့ SSPP တို့အဓိကလှုပ်ရှားကြတာလည်းဖြစ်ပါတယ်ရှင်။
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါဗျာ
။ VOA ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းညင်တယ်ဆိုရင်တော့ VOA email လိပ်စာburmese@voanews.com ကိုစာရေးသားပေးဖို့နေပါတယ်။မကြခင်မှာတော့အပတ်စဉ်ကဏ္ဍနဲ့ VOA တိုက်ရိုက်လေလိုင်းအစီအစဉ်တွေကိုနားဆင်ရတော့မှာဖြစ်ပါတယ
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8 နာရီကနေ 9 နာရီအထိတစ်ချိန်၊ည နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့အင်္ဂါနေ့ညဘက်အစီအစဉ်လေးကိုည10နာရီအထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9239လိုင်းနိုမီတာ58 kHz 5885တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယနိုင်ရွယ်အတွင်းမှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်သွားမှာပါ။အခုတော့ဦးသိန်းထက်ဦးတင်ဆက်မဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်နေပါပြီ။
မေဂပြည်အောင်စုပြည်နယ်တွေမှာကျင်းပနေတဲ့ပါတီတွင်သမ္မတလောင်းပနာမယွေးချယ်ပွဲတွေဒီကနေ့အင်္ဂါနေ့ဆုံးသက်တော်မှာဖြစ်ပြီးလူ့ရေထူထပ်ဆုံးကယ်လီဖိုးနီးယားပြည်နယ်မှာရှင်ပြိုင်နေတဲ့ပွဲကတော့ကိုယ်စားလှယ်အများဆုံးအတွက်ရှင်ပြိုင်နေတဲ့ရွေးကောက်ပွဲဖြစ်ပါတယ်ဒီမိုကရက်တစ်ပါတီအတွက်ဟီလာရီကလင်တန်သမ္မတလောင်းအဖြစ်မြေချင်းတင်သွင်းခံရမယ်လို့မျှော်လင့်နေကြပြီးရီပေါ်ဘလီကန်ပါတီကသမ္မတလောင်းဖြစ်လာမယ်လို့လက်ခံထားကြတဲ့ဒေါ်နယ်ထရန့်ကိုလည်းနိုင်ငံရေးအရာအများကဆက်ပြီးတော့အာရုံစိုက်နေကြပါတယ်2016ခုနှစ်ပါတီတွင်သမ္မတလောင်းရွေးချယ်ပွဲတွေအတွက်ဒီမိုကရက်တစ်ပါတီအတွက်ကြံနေတဲ့မေးခွန်းတစ်ခုကိုအင်္ဂါနေ့မှာဖြေထွက်လာတော့မှာပါဟီလာရီကလင်တန်ပဲနိုင်မလားဘာနီဆန်ဒါစ်ပဲနိုင်မလားဆိုတော့ပါကယ်လီဖိုးနီးယားပြည်နယ်မှာအကြိမ်နဲ့ရှင်ပြိုင်နေကြတယ်ဆိုပေမဲ့နှစ်ယောက်စလုံးကတော့ Republican ဘက်ကဒေါ်နယ်ထရန့်ကိုထိုးနှက်နိုင်ရေးအစွမ်းကုန်အင်အားသုံးပြီးလှုပ်ဆောင်နေကြပါတယ်ဟီလာရီကလင်တန်ကအခုလိုပြောပါတယ်
Donald Trump's ideas aren't just different.
Donald Trump ရဲ့အတွေ့အခေါ်တွေကကွဲလွဲချက်တွေရှိနေုံနဲ့မဟုတ်ဘူး။အဆက်အဆက်ကင်းမဲ့ပြီးအန္တရာယ်လည်းရှိပါတယ်။အသည့်အမြင်ရှိရှိတည်ငြိမ်မှုရှိဖို့လိုသလိုအကြီးအကျယ်တာဝန်ယူရမယ်သမ္မတတာဝန်နဲ့သူ့ပင်ကိုယ်စရိုက်ကကိုက်ညီမှုမရှိပါဘူး။ Responsibility.
Bernie Sanders ကလည်
း When you don't have any real answers
တကယ်ပြဿနာတွေအတွက်လက်တွေ့ကြတဲ့အဖြေမရှိဘဲနဲ့ခင်ဗျားဘာလုပ်မလဲပြည်သူတွေကိုတစားကန်လုပ်မလားကျွန်တော်တို့ကတော့ Trump ကခွဲခြားအသုံးချတာမျိုးအဖြစ်မခံနိုင်ပါဘူ
းဒေါ်နယ် Trump ကလည်း Hillary Clinton နိုင်ငံသားရေးဝန်ကြီးအဖြစ်တာဝန်ယူခဲ့တဲ့အချိန်ကိုရေးကိုရာအီးမေးလ်တွေကိုသုံးခဲ့ပုံမှာမှားယွင်းခဲ့တယ်ဆိုပြီးပြန်လည်ထိုးတက်ပါတယ်
Hillary Clinton has to go to jail okay she has to go to jail
Hillary Clinton ကအချုပ်ထဲကိုသွားရမယ်သူ okay အချုပ်ခံရမယ်သူပါအိမ်မပြောတဲ့သူတွေကိုသူ့မိန်ကုံးတွေရောင်းရင်အိပ်ပြောတယ်ဆိုပြီးပတ်စံပို့ရမယ်ထင်ပါတယ
်ထရမ့်ကသူနဲ့ပတ်သက်တဲ့အမှုတစ်ခုမှာမက္ကဆီကန်မျိုးနွယ်ဖြစ်တဲ့ဘိုးဆိုးရတရားသူကြီးတယောက်ရဲ့တစ်ဖက်သက်မမျှမတဆုံးဖြတ်တာကိုခံရတယ်လို့ပြောဆိုတာမျိုးတွေနောက်လူစုလူဝေးပွဲတွေမှာတက်လာသူရဲ့မျိုးနွယ်ကိုထုတ်ပေါ်ပြောဆိုတာတွေလုပ်နေတဲ့အတွက်သတင်းတွေရဲ့ခေါင်းကြီးပိုင်းမှာဒီအကြောင်းတွေကိုရင်းနေကြပါတယ်
Look at my African American over here
ဟိုမှာကျွန်တော်ရဲ့အာဖရိကနွယ်ဘဝအမေရိကန်ကိုကြည့်လိုက်စမ်းပါသူ့ကိုကြည့်ပါခင်ဗျားက greatest အကြီးမြတ်ဆုံးလားဆိုတာမျိုးမေးခွန်းထုတ်တာက Trump အနေနဲ့ကွယ်လွန်သွားတဲ့ကမ္ဘာလက်ဝဲချန်ပီယံဟောင်းမိုဟာမက်အလီကိုယဉ်ညွတ်ပြီးပြောဆိုနေတာတွေပါမိုဟာမက်အလီကမွတ်စလင်တွေကိုအမေရိကန်ပြည်ထောင်စုထဲဝင်ခွင့်ပိတ်မယ်ဆိုတော့ Trump ရဲ့အဆိုပြုချက်ကိုလက်မခံဘဲပယ်ချခဲ့သလိုအစ္စလမ်ဘာသာအပေါ်မှာပို့ပြီးတော့နားလည်လာအောင်ကြိုးစားဖို့တိုက်တွန်းခဲ့သူဖြစ်ပါတယ် Republican ထဲလွှတ်တော်မှာ Bob Corker ကတော့ Trump အနေနဲ့မဖြစ်မနေပြောင်းရတော့မယ်လို့ထင်တဲ့အကြောင်းအခုလို NBC ရုပ်သံကိုပြောပါတယ်။ Trump ရဲ့မဲဆွယ်စည်းရုံးနဲ့နီနာတွေကိုလည်းပါတီတွေကြားရှင်းပြမယ့်သမ္မတရွေးကောက်ပွဲပေါ်မှာပဲသူ့ကိုထောက်ခံသူတွေကအာရုံစိုက်စေခြင်းတဲ့အကြောင်းအထက်လွှတ်တော်မှ Bob Corker ကပြောဆိုသွားပါတယ်။
My hope that he's going to transition into that phase. He has an opportunity.
သူအနေနဲ့အပြောင်းလဲကာလမှာရောက်လာမယ်လို့ကျွန်တော်မျှော်လင့်ပါတယ်။တိုင်းပြည်မှာဖြစ်နေတဲ့မညီမျှမှုတွေကိုပြောင်းလဲဖို့တကယ့်အခွင့်အလမ်းတွေသူ့မှာရှိပါတယ်။ဒီအခွင့်အရေးကိုသူအသုံးချမယ်လို့လည်းကျွန်တော်လက်ခံနားလည်ပါတယ်
။လေးလာသုံးသက်သူတွေကတော့ Clinton နဲ့ Trump ကြားရှင်ပြိုင်မှုတွေဟာကျင့်ဝတ်စည်းမျဉ်းတွေနဲ့အတူယူအားကျစရာပြိုင်ပွဲတစ်ခုအဖြစ်မျှော်လင့်မထားနိုင်တဲ့အကြောင်းပြောဆိုပါတယ်။နှစ်ယောက်စလုံးကတယောက်နဲ့တယောက်မယုံကြည်ပဲမကြိုက်တာတွေပုံများနေတာကြောင့်လဲရှင်ပြိုင်မှုအဆင့်နှိမ်သွားနိုင်တာကို American Enterprise Institute က Norman Ornstein ကထောက်ပြပြောဆိုသွားတာပါ။ဘာဖြစ်ဖြစ်အင်္ဂါနေ့ Hillary Clinton Democratic Party ရဲ့သမ္မတလောင်းအဖြစ် အမြည်စင်းတင်သွင်းနိုင်မှုအနိုင်ရလိုက်ပြီဆိုရင်တော့ထရမ့်နဲ့ရှင်ပြိုင်ပွဲတွေလည်းပိုပြီးတော့ပြင်းထန်လာပြီလို့ပြောရမှာဖြစ်ကြောင်းပါခင်ဗျာ
ဦးသိန်းထိုင်ဦးတင်ပြတဲ့အမေရိကန်နိုင်ငံအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုချိန်အားစပြီးအင်္ဂါညတရိုက်လေးလိုင်းအစီအစဉ်တင်ဆက်ပါတော့မယ်ခင်ဗျာအစီအစဉ်ထုတ်လုပ်သူမတ်ဆုမွန်နဲ့အတူမတ်တင်ကြီးထိုက်ကဆွေးနွေးတင်ဆက်သွားမှာဖြစ်ပါတယ
်မင်္ဂလာညချမ်းမှာသောရရှင်များရှင်အင်္ဂါနေ့ညချမ်းတရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်အခုညဆွေးနွေးကြမယ့်အကြောင်းအရာကတော့ထိုင်းနဲ့မလေးရှားနိုင်ငံတို့မှရှိနေကြတဲ့တန်းနဲ့ချီတဲ့မြန်မာနိုင်ငံသားရွှေပြောင်းလုတ်သားရီရဲ့အခွင့်အရေးတွေအကာအကွယ်ပေးနိုင်ဖို့အတွက်သက်ဆိုင်ရာမြန်မာတန်ယုံတွေအနေနဲ့ဘာတွေများဆောင်ရွက်ပေးနိုင်မလဲဆိုတာကိုဆွေးနွေးကြဖို့ပါ။ဥဆောင်ဆွေးနွေးပေးဖို့အတွက်ထိုင်းနိုင်ငံအခြေစိုက်မြန်မာနိုင်ငံသားများကုညီဆောင်ရှောက်ရဲ့အဖွဲ့ကဥကျော်သောနောက်မလေးရှားနိုင်ငံကတီတကူအထောက်အကူပြုအဖွဲ့ကဥတီဟမောင်မောင်တို့ကိုဖိတ်ခေါ်ထားပါတယ်ရှင်။ဒီထိုင်းနဲ့မလေးရှားနိုင်ငံတို့ကရွှေပြောင်းအလုတ်လုတ်ကင်နေကြတဲ့သူတွေဟာဆိုလို့ရှိရင်လေပုံစံမျိုးစုံအခက်အခဲမျိုးစုံရှိနေကြတာဒါတွေကိုသာပြောလို့ရှိရင်တော့ဒါပြောလို့လည်းစုံတော့မှာမဟုတ်ပါဘူးဒီညမှာတော့ကျမတို့ကဒီကြုံတွေ့နေရတဲ့အခက်အခဲတွေတက်တာပြေလျော့ဖို့တစိမ့်တစ်ပိုင်းပြေလျော့သွားစီဖို့လောလောလတ်လတ်ဖြေရှင်းနိုင်မဲ့ကိစ္စရက်တွေသက်ဆိုင်ရာနိုင်ငံတွေမှာရှိကြတဲ့မြန်မာနိုင်ငံသားတွေကိုစောင့်ရှောက်ဖို့တာဝန်ရှိကြတဲ့တန်ယုံတွေဘက်ကလက်တွေဘာတွေလုပ်ပေးနိုင်တယ်လဲဘာတွေလုပ်ပေးစေချင်တယ်လဲဆိုတာကိုကျမတို့အဓိကထားပြီးတော့ဆွေးနွေးကြရအောင်ပါရှင်ပထမဆုံးတော့ကျမဒီထိုင်းနိုင်ငံကဥကျော်တောင်မြန်မာနိုင်ငံသားတွေအရေးဆောင်ရွက်နေတဲ့ဥကျော်တောင်ကိုအရင်ဆုံးဖိတ်ခေါ်ခြင်းပါတယ်ဥကျော်တောင်ရှင်ဒီမြန်မာအလုတ်သမားတွေအတွက်ပေါ့နော်မြန်မာလုတ်သားတွေအတွက်တန်ယုံဘက်ကလက်တလောဘာတွေများလုတ်ပေးတင်ပါတယ်ရှင်ဦးကျော်တောင်စပြီးဆွေးနွေးပြပါရှင
်လွန်ခဲ့တဲ့2009ကစပြီးတော့မှထိုင်းနိုင်ငံအတွင်းမှာအလုသမားတွေကိုပတ်စပို့တွေထုတ်ပေးခဲ့တယ်အဲ့ဒီပတ်စပို့တွေဟာ2နှစ်တက်တန်းကုန်သွားတဲ့အလုသမားတွေ6နှစ်တက်တန်းကုန်သွားတဲ့အလုသမားတွေအဲ့ဒီအလုသမားတွေအတွက်တရားဝင်ပြန်လည်ပြီးတော့မှနေထိုင်လုပ်လုပ်ကန်ခွင့်ဆက်ဖို့လုပ်ငန်းစဉ်ကမတိချာမရေရာဖြစ်နေပါတယ်အဲတိုးရှင်းပြောရလို့ရှိရင်ဒီအလုသမားတွေရဲ့တရားဝင်နေထိုင်ခွင့်ကိုအလင်းအမြန်ကူညီဆောင်ရွက်ပေးဖို့လိုပါတယ်တခြားပြောကြရတော့အများကြီးရှိကြတာပေါ့နော
်ဟုတ်ကဲ့ပါရှင်ဦးကျော်တောင်အဲ့တော့ဒီမလေးရှားနိုင်ငံဘက်မှာဆိုလို့ရှိရင်လေဒီလိုအခက်အခဲမျိုးတွေတွေ့ရပါတယ်မလေးရှားဆိုရဘက်ကတရားမဝင်အလုလုံနေတဲ့မြန်မာအလုသမားတွေတရားဝင်ဖြစ်လာစေဖို့လမ်းဖွင့်ထားပေမဲ့ဒီမြန်မာတန်ယုံဘက်ကကိုကူညီဆောင်ရွက်မှုပတ်စပို့တွေထုတ်ပေးဖို့နှေးနေတာဒါမျိုးတွေလည်းရှိတယ်လို့ဆိုပါတယ်အဲ့တော့ဥတီဟာမောင်မောင်မလေးရှားဘက်မှာရောဘလို့အခက်ခဲတွေများရှိနေပါလဲ
ကျွန်တော်တို့ဒီမလေးရှားဘက်မှာဆိုရင်ဒီ 6P ကာလောင်းကတော့ကျွန်တော်တို့ပတ်စပို့တွေကိုအလွယ်တကူနဲ့ထုတ်ဖို့အတွက်ကိုကျွန်တော်မြန်မာတန်ရင်ဝတန်မကြီးဥတင်လာလက်ထက်မှာတော့ဆောင်ရွက်ပြီးခဲ့တယ်ပေါ့နော်အခု 6P တက်တန်းတိုးမဲ့အခါကျလို့ရှိရင်မြန်မာနိုင်ငံကိုပြန်လည်ပြင်ပြပါဆိုတော့အဲ့ဒါဒီကျွန်တော်တို့ပြန်ပြင်ပြတဲ့အခါကျတော့ဟိုစီစီရတဲ့အားမှာသူ့အနေနဲ့သူအဆင်ဆင်သွားတာပေါ့နော်ကျွန်တော်တို့ဒီတိုင်ယုံအနေနဲ့နိုင်ငံသားဝင်ကြီးနိုင်ငံသားဝင်ကြီးကနေပြည်သေးကြီးရဲ့တက်ဆိုင်ရာတိုင်းညွန့်နေတွေအဆင်သွားတဲ့ခါကျတော့ကျွန်တော်တို့ကြံ့ကြမှုတွေရှိလာတယ်ပေါ့နော်အဲ့ဒီအတွက်ကိုကျွန်တော်တို့ပြီးခဲ့တဲ့9ရက်နေ့ကကျွန်တော်တို့မြန်မာနိုင်ငံတိုင်းဆိုင်ရာပလိုက်တာဖွဲ့ကြီးအစည်းအဝေးပေါ့နော်အဲ့ဒါတော့ကျွန်တော်တို့မြန်မာတိုင်ယုံမှာပဲဟိုလုပ်ကြတဲ့ပွဲပေါ့မြန်မာနိုင်ငံသားများအကျိုးကာကွယ်စောင့်ရှောက်ရေးကော်မတီပေါ့နော်ဒါမှမဟုတ်အသင်းအဖွဲ့စည်းနေနဲ့ဖွဲ့ဖို့အတွက်ကိုတာမကြီးဦးဆောင်ပြီးတော့ကျွန်တော်တို့စီစဉ်တဲ့ဒီစီဝေးပွဲမှာတာမကြီးကလည်းအဲ့ကိစ္စကိုထည့်ပြောသွားပါတယ်ကျွန်တော်တို့ဒီ 6P နဲ့ပက်တန်တိုးကိစ္စကိုမြန်ဆန်အောင်ဆောင်ရွက်နိုင်ဖို့နဲ့အကျဉ်းချခံမြန်မာနိုင်ငံသားတွေ CI နဲ့မြန်ဆန်စွာဆောင်ရွက်နိုင်ဖို့ကိစ္စကိုဒီနှစ်ချက်ကိုကျွန်တော်တို့လာမယ့်14ရက်နေ့ဟိုကျွန်တော်တို့လူလူပေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့ဆွေးနွေးပွဲမှာအဲ့ဒါကြီးထည့်ပြောသွားမယ်လို့ဟိုပြောခဲ့ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဦးသီဟာမောင်မအဲ့တော့ကျမဒီကျမတို့ပါဝင်ဆွေးနွေးမယ်ကျမတို့သောရရှင်တွေကိုအလှည့်ပေးခြင်းပါတယ်ရှင်ပထမဆုံးတော့ကိုနေဦးလင်းကိုအလှည့်ပေးခြင်းပါတယ်ကိုနေဦးလင်းဝင်ရောက်ဆွေးနွေးပါရှင
် Hello
ဟုတ်ကဲ့ကိုနေဦးလင်းကြားပါလားဟုတ်ကဲ့ကိုနေဦးလင်းဆွေးနွေးပါရှင
်ကျွန်တော်ကတော့မလေးရှားပေါ့ဗျာဟိုမလေးရှားဆိုပေမဲ့ကျွန်တော်စင်ကိုဘက်ကဒီဘက်မှာလာလို့နေတော့ဟိုမလေးရှားကလေးတွေအတွက်ပဲပြောချင်တာပေါ့အဓိကတော့ခုနပြောသွားတဲ့ကိုတီးယားမောင်မောင်တို့ပြောသွားတဲ့ကိစ္စလေးမျိုးလေးတွေပေါ့နော်ဟိုတကယ်တမ်းပြန်စင်းစားကြည့်မလေးရှားရောက်နေတဲ့လူတွေလည်းမနှဲပါဘူးဗျတလားတလားဟိုသူတို့ဗမာပြည်ကိုပ
င်ကဲတစ်ထောင်ပို့တယ်ဆိုရင်လူမသိရှိရင်ဗမာပြည်ကိုပို့တဲ့ငွေဘယ်လောက်ရှိမှာတွက်လို့ရတယ်လေအဲ့ဒီအခါကျတော့ဒါတနည်းသိမှုပေါ့နှိတော်တော်များများဖြစ်နေဆိုတဲ့အခါကျတော့ဒီကလေးတွေဝင်ငွေရအောင်တိုင်းပြည်အတွက်လှုပ်ပေးနေပါလေရဲ့နဲ့ဒီကလေးတွေရဲ့ကိစ္စကိုကြတော့အစိုးရကပြည်ပစီစီပေါ့နော်မလုတ်ပေးဘူးလို့တော့ကျွန်တော်ကတော့ခံစားရတယ်
ဟုတ်ကဲ့ရှင်အစိုးရက
ဟုတ်ကဲ့ခုကျွန်တော်နေတဲ့ဂျိုဟိုးဆိုဂျိုဟိုးဆိုတာကွာလာလမ်ပူနဲ့အဝေးကြီးပဲဘယ်လိုလဲဝေးကြီးဖြစ်စေဟုတ်လားဂျိုဟိုးဖြစ်စေပြည်နှမ်းမှာဖြစ်စေအဲ့ဒီနေရာတွေမှာအစိုးရဌာနကနေပြီးတော့ brand တွေခွဲပြီးတော့ဒီလူငယ်လေးတွေရဲ့အနာဂတ်ကောင်းဖို့အတွက်သူတို့ရဲ့အချင်းပြေပတ်ဆံချာရတာအချင်းပြေဖို့အတွက်ရုံးငန်းခွဲတွေထောင်ပြီးတော့တတ်နိုင်နေမြတ်ကူညီပံ့ပိုးပေးရင်တော့ပိုကောင်းမယ်လို့ထင်နေပြ
ဟုတ်ကဲ့ရှင်ကိုနေဦးလင်းကျေးဇူးပါရှင်ကျွန်မတခြား
တော့အမှန်ကန်ပေါ့နော
်ဟုတ်ကဲ့ပါရှင်
နောက်ကြတော့ဒီမှာကြတော့ဝင်ခွင့်ကောင်းကောင်းမရလို့ပဲဖြစ်ဖြစ်တထေးနဲ့အစင်မပြေလို့ပဲဖြစ်ဖြစ် over stay တွေပါလေဖြစ်သွားရဟု
တ်ကဲ့
over stay တွေပါလေဖြစ်သွားတဲ့အခါကျတော့ရှင်းပြောရင်ပတ်ဆံတာလည်းရှားသေးတယ်ဟိုလုံခြုံမှုလည်းမရှိဘူးနေရသေးတယ်ဒီကြားထဲမှာဟာလာနိုင်ငံရဲ့အနေအထားအရဟိုဘက်ဒီဘက်ပါလာရေးပြဿနာတွေကြောင့်တခါတလေထိတ်လန့်နေရတာမျိုးကြီးလည်းရှိရှိတဲ့အခါကျတော့နိုင်ငံတော်အစိုးရ
ဟုတ်ကဲ့
အနေနဲ့ကတော့ဒီဥစ္စာတွေကိုကိုရင်းစာပြီးတော့တရားတကြနနာလိုက်ပြီးတော့လုပ်ပေးရင်တော့ပိုကောင်းမယ်လို့ထင်ပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ
့
ဟုတ်ကဲ့ပါကိုနေဦးလင်းကျေးဇူးတင်ပါတယ်ရှင်အဲ့တော့ဒီအစိုးရဘက်ပိုင်းက PPCC လုပ်မှုအားနည်းတယ်ဆိုပြီးတော့ထောက်ပြပါပါတယ်အဲ့တော့အစိုးရကလည်းပြောင်းသွားတာမကြသေးဘူးဆိုတော့အခုအစိုးရတစ်လက်ထက်မှာဘလောက်များလုံနိုင်မလဲဘလောက်ဘာဒီများပြောင်းလဲလာနိုင်မလဲဆိုတာကိုကျွန်တော်တို့တစ်လက်ဆွေးနွေးရအောင်ပါအဲ့တော့ဦးတီဟာမောင်မောင်ရှင်အဲ့တော့ဒီအခုအစိုးရတဲ့လက်ထက်မှာတင်ပြဖို့လည်းရှိတယ်မကြခင်မှာလည်းဒါတန်အမတ်ကြီးတွေနဲ့ဒေါအောင်ဆန်းစုကြည်နဲ့တွေးဖို့လည်းရှိတော့ဒီကိစ္စတွေကိုတင်ပြမယ်လို့ပြောပါရတယ်အဲ့တော့အစိုးရတဲ့လက်ထက်မှာဘလို့အပြောင်းလဲမျိုးများဖြစ်လာမယ်လို့မျှော်လင့်ထားပါလဲမျှော်လင့်စရာရောရှိပါလား
ဟုတ်ကဲ့ကျွန်တော်အမြင်တော့မျှော်လင့်စရာတွေအများကြီးရှိတယ်လို့ကျွန်တော်တို့ဟိုယုံကြည်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ငါကိုအစိုးရလက်ထက်မှာလည်းအကောင့်တွေတော့လုတ်ခဲ့ကြတာပေါ့နော်ဒါပေမဲ့ကျွန်တော်တို့ဒီဘက်ကတင်ပြတဲ့ဟာတွေကိုဟိုအနည်းနဲ့အမြန်ပေါ့နော်မလုတ်ပေးနိုင်တဲ့ဟာတွေအများကြီးရှိခဲ့တဲ့အတွက်အခုနောက်တဲ့အစိုးရကပုံမူပြီးလုတ်ဆောင်နိုင်မယ်လို့ကျွန်တော်ပို့ပြီးတော့ယုံကြည်တယ်မျှော်လဲမျှော်လင့်တယ်ပေါ့နော
်ဟုတ်ကဲ့ပါဒါပေမဲ
့၁၄ရက်နေ့အစည်းအဝေးမှာလည်းဒီကိစ္စတွေကိုဒါနိုင်ငံတိုင်းမှာလည်းပြဿနာပေါင်းလို့ရှိမှာပေါ့နော်ဒီပြဿနာတွေဆွေးနွေးတဲ့ခါကျလို့ပြောချင်ရင်ကျွန်တော်အမေတော်အောင်ဆန်းစုကြည်ကတော့ဒီကိစ္စတွေနဲ့ပတ်သက်လို့ဘလို့သူဆုံးဖြတ်မယ်ဘလို့ရှေ့โอ้ရှေ့လျှောက်ဆက်လုပ်သွားမယ်ဆိုတဲ့ဟာတွေတော့အဲ့အစည်းအဝေးပွဲပြီးမှပဲကျွန်တော်တို့ဟိုတိတိတာတာပြောင်းလဲလာမယ်လို့ကျွန်တော်ထင်တယ်လေ
ဟုတ်ကဲ့ပါရှင်ကျေးဇူးပါဦးတီဟာမောင်မောင်အဲ့တော့ဦးကျော်အောင်ရှင်ထိုင်းနိုင်ငံဘက်မှာရောအခုဒေါအောင်ဆန်းစုကြည်ကဒီသံမတ်ကြီးတွေနဲ့နောက်သတင်းဖတ်လောက်မှာပဲတွေ့ဖို့ရှိတယ်လို့ပဲဒေါအောင်ဆန်းစုကြည်ကိုယ်တိုင်လည်းဒီလကုန်လောက်မှာထိုင်းနိုင်ငံကိုသွားဖို့ရှိပါတယ်သူဒီရွှေပြောင်းလှုပ်သားတွေကိုလည်းသူတွေ့ကျင်တယ်ဒီဒုက္ခတွေတွေကိုလည်းသူတွေ့ကျင်တယ်ဒီကိစ္စတွေကိုသူတွေ့ကျင်တယ်လို့လည်းသူပြောထားတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကကျွန်မတို့ပြောပါတယ်အဲ့တော့အခုလက်ရှိအစိုးရကရောဘလောက်လုံနိုင်မလဲရှင်ဒီထိုင်းနိုင်ငံတွင်းမှာဒါအလုသမားပြဿနာကလည်းတော်တော်ကြီးကြီးဖြစ်နေတယ်ဆိုတော့ဘာတွေများအပြောင်းလဲလုံနိုင်မယ်လို့ဥကျော်တောင်းမြင်ထားပါလဲ
လို့ပေါ်တယ်ကတော့ထိုင်းနိုင်ငံကတော့အရေးအတွက်အပြင်တရားဝင်ရောတရားမဝင်ပါဆိုလို့ကြည့်ကျွန်တော်တို့ပါဝင်နိုင်ငံတကာလူမှုအသင်းအဖွဲ့ကြီးတွေက NGO တွေကခန့်မှန်းထားတာမြန်မာလို့တမပေါင်း 3-4 သန်းထဲမိနစ်ရှိတယ်လို့ခန့်မှန်းထားတာပေါ့နော်ဆိုတော့ဟုတ်ကဲ့သူရလက်ထက်ကပြောခဲ့တဲ့ရှားခဲ့တဲ့ပုံစံမျိုးအတိုင်းပဲကျွန်တော်တို့ဟိုဘန်ကောက်မြန်မာတိုင်းမှာအလုသမတန်ရာရှိ2ယောက်ရှိတယ်အလုသမပြဿနာပန်းရှိရှိတဲ့ပြဿနာမှာအများကြီးရှိတာပေါ့ထိုင်းနိုင်ငံတည်းမှာပြည်နယ်ပေါင်း9ချင်းနဲ့6ပြည်နယ်ရှိတယ်အလုသမတန်ရာရှိ2ယောက်ကဘန်ကောက်မှာနေတယ်ဆိုတော့ဟိုဒီတရားဝင်တဲ့အလုသမတွေရောတရားမဝင်တဲ့အလုသမတွေကဥပဒေရဲ့အကာအကွယ်ကိုအမဲဆုံးနဲ့ပြည်နယ်နှိမ့်ချက်ခံရဆုံးအထိုင်းနိုင်ငံမှာလို့ပြောလို့ရတယ်ဒီနေ့ဆိုလို့ရှိရင်ဒီမဟာကျန်ဒေသကဒီထုံမှန်ဆိုတဲ့25လမ်းမှာဒီပတ်စမိုးရောပန်းရောင်ဘက်ကရရှိတဲ့လောက်သမား160လောက်ကိုဖမ်းယူခေါ်ဆောင်သွားတယ်။ပန်းရောင်ဘက်ကဆိုတာလက်ရှိအနေအထားအဖြစ်မဟာကျန်မှာရေလုံငန်းကိုလုပ်တဲ့လောက်သမားတွေကိုထိုင်းစွာကိုယ်တိုင်ပဲထုတ်ပေးနေတယ်လက်ရှိထုတ်ပေးနေတယ်။ဒီနေ့လည်းပဲဖမ်းယူသွားတယ်ဆိုတာမြန်မာအလုပ်သမားတွေအတွက်ပန်းရောင်ဘက်ကဖြစ်စေပတ်စမိုးဖြစ်စေဘလောက်ပဲကင်ထားကင်ထားထိုင်းအာဏာပိုင်တွေကအကြောင်းမရှိအကြောင်းရှာတခုခုသောအညှိကျုံးကိုအကြောင်းပြပြီးတော့နေတဲ့တူဝထိုင်းနိုင်ငံမှာဆိုင်းကြီးခံနေရပါတယ်ဆိုတော့ထိုင်းနိုင်ငံအထက်မှာအလုသမာကိစ္စကိုတော့တန်ယုံတက်တက်လောက်တော့မလုံလောက်ဘူးလူတွေကလည်းအများကြီးပြင်းနေတယ်ကလည်းအများကြီးဆိုတော့မူဝါဒကြီးတခုချမှတ်ပြီးတော့
season အစီအစဉ်တကူချပြီးတော့မှနိုင်နိုင်နေနေဖြည့်ရှင်းနိုင်နေမယ်လို့တော့ထင်တယ
်။တန်
ရရှိထားလိုက်တဲ့တန်မကြီးထားရှိတဲ့ဆုံလောက်နဲ့တော့ထိုင်းနိုင်ငံအနေနဲ့အလို့သမားပြဿနာကိုမဖြည့်ရှင်းနိုင်ဘူးလို့ကျွန်တော်ယူကြည်ရကြ
။ဟုတ်ကဲ့ဟုတ်ကဲ့ဦးကျော်တောင်ကျွန်မတစ်ဆက်တည်းမေးချင်ပါတယ်။အဲ့တော့ဒေါ်အောင်ဆန်းစုကြည်ဒါထိုင်းဘက်ကနေပြီးဖမ်းတာစီးတာမျိုးကလည်းဒါရှိနေပါတယ်ရှိခဲ့ပါတယ်။အဲ့တော့ဒေါ်အောင်ဆန်းစုကြည်အနေနဲ့ရောမြန်မာအစိုးရတဲ့အနေနဲ့ရောထိုင်းအစိုးရကိုဖိအားပေးနိုင်မဲ့တွန်းအားပေးနိုင်မဲ့အနေအထားမျိုးရှိပါလားရှင်။အရင်ခေတ်တုန်းကတော့ဒါမျိုးတွေကတိတ်လုံနိုင်ခဲ့တာမျိုးမတွေ့ပါဘူး။အခုအစိုးရတဲ့လက်ထက်မှာရောဒါလုံနိုင်မဲ့အနေအထားတွေ့ပါလား။
ကျွန်တော်တော့တိတ်တော့မယူဆဘူး။ဘာကြောင့်လဲဆိုရင်ထိုင်းနိုင်ငံထဲမှာရှိတဲ့နေအိမ်တိုင်းလိုလိုထိုင်းလုံငန်းခွင်တိုင်းလိုလိုမှာမြန်မာအလို့သမားတွေရှိနေတယ်။မြန်မာအလို့သမားဆိုတာထိုင်းလူမျိုးထိုင်းလုံငန်းရှင်နဲ့ထိုင်းအနာပိုင်တွေအတွက်ငွေထုတ်ဆက်ဆိုတဲ့ရာဇဝင်တောင်တွင်နေပါတယ်။မြန်မာအလို့သမားတယောက်ကိုထိုင်းလူမျိုးတယောက်ဒီချက်ကလေးနှစ်ကလေးတကောင်လိုတနက်နဲ့ပြစ်ပလဲပေမဲ့တရားရုံးကိုရောက်တာမျိုးတို့နင်းနိုင်ရေးတုံသူဖြစ်တာမျိုးတို့ပြည်တိုင်းကြခံရတာမျိုးမရှိဘူးဗျ။ဒီငွေနိုင်လို့ဖြစ်နေတဲ့နှစ်ပေါင်း20 30လောက်အပြစ်ပြခံရတဲ့ဒီအလုပ်သမားတွေရဲ့ပြဿနာခံနေရတဲ့ပြဿနာကိုတောင်ဆန်းသူကြီးလာပြီးတော့မှစံရည်တမန်ရေးရတန်ခင်းတမန်ခင်းရဆိုင်းကကိုဒီအလုပ်သမားတွေကိုအခွင့်အရေးပေးပါကာကွယ်စောင့်ရှောက်ပေးပါဆုံလောက်နေတော့အပြောင်းအလဲတစ်ခုဖြစ်လာမလို့တော့ကျွန်တော်မယုံကြည်ဘူးဗျ။
ဟုတ်ကဲ့ပါရှင်ဦးကျော်တောင်ကျေးဇူးတင်ပါတယ်အခုကတော့ကျမဒီမလေးရှားနိုင်ငံဘက်ကနေပြီးတော့စာရေးသားပေးပို့လာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖတ်ပြပေးစီကျမလည်းရှင်ကိုလင်းရည်ထားတာလေးကိုကိုညံဝင်းအောင်တစ်ချက်ဖတ်ပြပေးပါရှင
်။ဟုတ်ကဲ့ပါ။သူပြောတာကဒီလိုပါ။ passport အသစ်လုတ်ခြင်းနဲ့တက်တန်းတိုးခြင်းပြဿနာတဲ့။ passport အသစ်လုတ်တဲ့သူတွေကိုအိမ်အောင်စုမှတ်ပုံတင်ထောက်ခံစာအမျိုးမျိုးတောင်းပါတယ်။သူတို့တောင်းတဲ့အတိုင်းပေးနိုင်ပေမဲ့စာအုပ်ကထွက်မလာပါဘူး။အများစုဟာ passport ကုန်ငန်းကြီး၄လအလို၂လလိုတက်တန်းတိုးဖို့တွားကြတာများပါတယ်။အရင်ကဆိုရင် passport တက်တန်းတိုးဖို့မနှက်စောစောစာအုပ်ထပ်ပြီးတာနဲ့ညနေပိုင်းဆိုရင်အစ်စ်တခါတည်းထုတ်ပေးပါတယ်။2015နောက်ပိုင်းကနေခုချိန်ထိ passport လျှောက်ထားသူ20ရာခိုင်နှုန်းလောက်သာ passport ထုတ်ပေးနိုင်ခြင်းရှိမယ်လို့ခန့်မှန်းမိပါတယ်။အခုဆိုရင် passport တက်တန်းတိုးရမှာအစ်စ်လည်းမပေးပဲဘာအာမခံချက်မှမရှိတဲ့မလေးရှားနိုင်ငံရဲ့ထောက်ခံချက်တစ်စိတ်တုံးပါတဲ့စာရွက်လေးတစ်ရွက်သာထုတ်ပေးပါတယ်။2လ3လအမျိုးမျိုးပြောကြပါတယ်။
ဟုတ်ကဲ့ပါဒါကတော့ကျမတို့ရဲ့သောရရှင်တူဖြစ်တဲ့ကိုလင်းရေးသားပေးပို့လာတာဖြစ်ပါတယ်။နောက်ကျမတို့ဆွေးနွေးဖို့စောင့်နေတဲ့ကိုဇော်ဝင်းထွန်းလည်းရှိပါတယ်ရှင်။ကိုဇော်ဝင်းထွန်းဟာဆိုရင်အရင်ကဒါမလေးရှားမှာလှုပ်လှုပ်ခဲ့ပြီးတော့အခုတောင်ကိုရီးယားမှာရောက်ရှိနေတာပါ။ကိုဇော်ဝင်းထွန်းဝင်ရောက်ဆွေးနွေးပါရှင
်။ဟုတ်ကဲ့ကျမရ။ဒီတော့ကိုရီးယားနေပါ။ဟုတ်မလေးရှားမှာဆိုရင်ဒီမှာလူသမားတွေက၄ရင်း၅ရင်းတော့ရှိပါတယ်ခင်ဗျာ။ဟိုတရားဝင်ရောတရားမဝင်ရောလုံးတဲ့သူရောပေါ့ခင်ဗျာဒါနဲ့ဒီဒီလေးရှမ်းမှာရှိတဲ့ညီမတန်ရုံးရဲ့ဒီဝန်ဆောင်မှုကတော့အရန်ကိုညံဖြစ်ပါတယ်ခင်ဗျာပတ်စုတော့လို့ရှင်ပတ်စုတော့တတန်းတုံးလို့ရှင်ဟိုဝေးတော့နေဆိုခဏချင်းရပါခင်ဗျာသူကကိုယ်တိုင်တော့တို့လို့ရှင်မရပါဘူးခင်ဗျာတန်းစီဆောက်ရတာလဲတန်းရုံးမှာတန်းစီဆောက်ရတာလဲဟိုကဟိုနေဘူးကြီးထဲမှာတန်းစီဆောက်ရတာပါခင်ဗျာ
ဟုတ်ကဲ့ရှင်ဟုတ်ကဲ့ပါခုဟုတ်ကဲ့ကိုဇော်ဝင်းထွန်းကျေးဇူးပါအဲ့တော့ဥတီဟာမောင်မောင်ဒီလိုအခြေအနေမျိုးတွေများတကယ်ရှိနေပါလားဘလို့ကြောင့်ဒီလိုဖြစ်နေတာလဲရှင်ဒါတွေလည်းပြုပြင်ဖို့များလိုပါလား
အဲ့ဒါတော့ကျွန်တော်တို့ 6B လက်ထက်ကတော့လူကြီးတော်တော်များများဟိုရှောက်ထားတဲ့ခါကျတော့အဲ့ဒီအချိန်ကတော့ကျွန်တော်တို့အပြင်မှာတန်းစီရတယ်ပေါ့နော်နောက်တစ်ခုကကျွန်တော်တို့တန်ယုံရဲ့ဒီပြုပြင်ကြောင်းလဲမှုပေါ့နော်အခုပြီးခဲ့တဲ့2013လောက်ကနေစပြီးတော့ပေါ့နော်တန်ယုံကိုပြုပြင်ကြောင်းလဲတဲ့ခါကျတော့အဲ့မှာအမိုးတွေကျွန်တော်တို့ဟိုအကာတွေပေါ့နော်စေးထားကိုလုံးလိုက်တဲ့ခါကျတော့အဲ့မှာဟိုကျွန်တော်တို့ဒီဘယ်လိုခုနပြောတဲ့ဒီနေဘူးထဲမှာထိုင်ဆောင်ရတဲ့ကိစ္စတွေပါတော့နည်းနည်းပြေရော့သွားတယ်ပေါ့နော်နောက်တစ်ခုကစာအုပ်တက်တန်းတိုးတဲ့ကိစ္စတွေမှာလည်းကျွန်တော်သုံးသပ်ကြည့်တာပေါ့နော်စာအုပ်အတိလျှောက်တဲ့လူကဟိုသူ့ရဲ့မှတ်ပုံတင်လို့အိမ်တော်စုစင်မိတ်သူရက်ခွဲထောက်ခံတာရဲစခန်းထောက်ခံတာပေါ့နော်ပြည်စုံဒီတိုင်တော့ကခုနကျွန်တော်ပြောတဲ့ဒီနိုင်ငံတိုင်းဝန်ကြီးရောကနေတစင်ပြည်တဲ့သူ့သက်ဆိုင်ရာမြို့နယ်တိုင်းကြီးအဆင့်ထိသွားတဲ့ခါကျတော့ဒါကြံ့ကြမှုတွေရှိတယ်ပေါ့နော်အဲ့ဒီကြံ့ကြမှုတွေပေါ်မူတည်ပြီးတော့ဟိုသူတို့ရဲ့ခံစားချက်တွေတင်ပြတာမှန်ပါတယ
်ဟုတ်ကဲ့ပါရှင်
တက်တန်းတိုးတာကမြန်မာနိုင်ငံကနေတရားဝင်လာတဲ့လူတွေကတော့နေချင်းပြီးဆောင်ရွက်ပေးတာတော့ဒါအခုလက်ရှိလည်းလုပ်ပေးနေတယ်လွန်ခဲ့တဲ့နှစ်နှစ်လောက်ကလည်းလက်ရှိလုပ်ပေးနေသေးပါပဲဗျ
ဟုတ်ကဲ့ပါရှင်ဦးတင်ဟာမောင်မောင်ကျေးဇူးပါနောက်ဒီစာရေးသားပေးပို့လာတဲ့ကျမတို့သောရရှင်တယောက်ရဲ့စာကိုလည်းကျမဖတ်ပြခြင်းပါတယ်အဲ့ဒါတော့ကိုမောင်ဆိုတဲ့သောရရှင်က ဟိုရေးသားပေးပို့လာတာပါ။အဲ့ဒါတော့ VOA ရေးနိုင်ငံသားမှာအလုတ်သွားလုပ်နေတဲ့မြန်မာတွေအထူးသဖြင့်ထိုင်းမလေးရှားမှာအလုတ်သမားများဟာအခြေခံလူဒန်းစားများသာများကြပါတယ်တဲ့။ဒါကြောင့်မြန်မာတန်ရုံအနေနဲ့အဲ့လိုမြန်မာနိုင်ငံသားများနဲ့အလွန်နီးကပ်နှွေးထွေးစွာရှိဖို့လိုပါတယ်။မြန်မာနိုင်ငံသားတယောက်ပြဿနာတစ်ခုခုကြုံလာရရင်ငါမှအားကိုးစရာမြန်မာတန်ရုံရှိတာပဲလို့စိတ်ချယုံကြည်လာအောင်အရင်လုပ်ပေးစေချင်ပါတယ်တဲ့အခုခေတ်မှာတော့တိတ်မခက်ဘူးထင်ပါတယ်နော်တဲ့ဥပမာ24နာရီ Facebook Center လေးပဲလုပ်ပေးဆိုပြီးတော့ရေးလာပါတယ်အဲ့တော့ဒီတန်ရုံအနေနဲ့ရောတန်ရုံတွေပေါ့နော်မလေးရှားရောထိုင်းရောဟိုတခြားတန်ရုံတွေလည်းဒါပဲပြောတော့ပြောရမှာပဲအခုဆွေးနွေးပွဲမှာတော့မပါလို့ပါအဲ့တော့ထိုင်းဦးကျော်တောင်းကိုကျွန်မမေးချင်ပါတယ်ဒီတန်ယုံအနေနဲ့ရောမြန်မာနိုင်ငံသားတွေနဲ့နီးနီးကပ်ကပ်ခုနသောရရှင်ကိုမောင်ပြောသလိုဟိုဆက်ဆံလို့တဲ့ဆက်ဆံနေတဲ့အနေထားရောရှိပါလားရှင်ဘယ်လောက်ထိဒီနိုင်ငံသားတွေနဲ့နီးစပ်ပါသလဲ
အရင်တုန်းကနဲ့ဆိုင်တော့နည်းနည်းနီးစပ်တယ်လို့တော့ပြောလို့ရတယ်ဒါပေမဲ့ဒီအလုပ်သမားတွေဒီလောက်အများအစားအချိန်မီဖုံးဆက်တာကိုလက်ခံပြီးတော့ဖြည့်ရှင်းနေလောက်တဲ့အခင်းကျင်းမျိုးမြန်မာကောင်မြန်မာတိုင်းအောင်မှာအထင်အင်းဖြစ်တာမရှိသေးဘူးဗျဆိုတော့ဒီခဏချင်းနဲ့ရှောက်ပြည်နယ်မှာတန်ယုံရေးကိုစားအလို့သမားကိစ္စရတွေကိုဟိုကုညီဖြည့်ရှင်းပေးဖို့အတွက်ရုံးခွဲတွေလိုအပ်သလိုဆက်ဆက်ကတယောက်ခြံပေးသလို Facebook တို့ Call Center တို့အရှင်မွေးဖြည့်ရှင်းနိုင်တဲ့ဌာနတခုဖွင့်ထားဖို့လိုတယ်တပြိုင်တည်းချင်းမှာပဲထိုင်းနိုင်ငံထဲမှာအလို့သမားရေးကိုတွန်းကျင်တဲ့ဟိုရှင်းနေရှိရမြန်မာရှင်းနေတို့ထိုင်းရှင်းနေတို့လောသမကူညီစောင့်ရှောက်ရတဲ့အများကြီးနဲ့အုံနဲ့ချင်းနဲ့ရမုံငွေတဲ့အများကြီးနဲ့လွတ်တဲ့ဟိုဟာပေါ့ဟိုဟိုကရိယာတစားပလာပဲဆိုပါဆိုအဲ့ဒါတွေပြည့်စုံနဲ့အင်တိတ်အတိတ်လုပ်ဖို့လိုပါမယ်ကြဒါမှပဲဖြစ်ပါလိမ့်မယ်အခုလက်ရှိခေတ်ချင်းနောက်နဲ့တော့လောသမကိစ္စကိုကူညီဆောင်ရွက်ပေးနိုင်မှုတိတိယယောက်မရှိဘူးလို့ပြောလို့ရတယ်က
ြဟုတ်ကဲ့ရှင်ဦးကျော်တောင်ဒါတော့ဒါဒီဖုန်းခေါ်လို့ရတယ်ဒါအလုတ်သမားတွေအတွက်ပေါ့နော်နောက်တစ်ခုကအခုဒီငါးပန်းလေတွေမှာဒါမကြာခဏလဲပြောနေတွေ့နေကဲနေရပါတယ်ဒီငါးပန်းလေတွေမှာဟိုခိုင်းစေခံရတဲ့အတင်းအဓမ္မခိုင်းစေခံရတဲ့လူတွေအရေးရောမြန်မာအစိုးရဘက်ကဘာများလုပ်ပေးလို့ရပါသလဲဦးကျော်တောင
်အတော်အားနေပါတယ်ကျွန်တော်ကုန်ခဲ့တဲ့ဒီမေလ15ရက်နေ့ကဘန်ကောက်မြို့တောင်ဘက်ကီလိုမီတာ460ကျော်ကမှရှိတဲ့ခနုငါးပန်းလေဆင်းမှာတနည်းကျော်ကနေ3နှစ်နဲ့4လအထိရောင်းစားခံရတဲ့မြန်မာနိုင်ငံသား73ယောက်ကိုကယ်ထုတ်ခဲ့တယ်ပြန်လွတ်လာတဲ့အလုသမားတွေဒီပြေးဖို့တဲ့အချက်လဲသူတို့ရဲ့ပြောတဲ့သတင်းစကားအရအဲ့ဒီကျွန်တော်တို့ကြေတာတဲ့ငါးဖက်လေပိုင်ရှင်ရဲ့ငါးဖက်လေရှေကြီးပေါ်မှာရှင်းကနေဆက်ဆောင်တဲ့ဆက်ကနေကလေးတွေအပါအဝင်မြန်မာနိုင်ငံသားပေါင်းလူဦးရေ700ထဲမှနေအနှစ်ကျော်ကနေ100နှစ်လောက်ထိရောင်းစားခံတဲ့သူတို့ဓာတ်ပုံတွေတရင်အချက်လေးအပြည့်စုံကျွန်တော်တို့ပေးခဲ့ပါတယ်အဲ့ဒါကိုကျွန်တော်ဆက်ကနေနေကဒီနိုင်ငံတော်ချန်ပိပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ချီကိုကျွန်တော်ပို့ပြီးတော့မှမိတ်ပြူကိုအလို့သမားဝန်ကြီးဌာနရဲ့မြန်မာတိုင်းရုံးရဲ့မြန်မာအစိုးရလူကုန်မှုတရှိနေတဲ့တပ်ဖွဲ့ကိုကျွန်တော်တရင်ပို့ခဲ့ပါတယ်ခုနှစ်ပတ်ကျော်သွားပြီတောင်မှအဲ့ဒီကိစ္စကိုမြန်မာဘက်ကရောထိုင်းဘက်ကရောတစုံတစ်ခုဒီဖြည့်ရှင်းမဲ့အရေးလက္ခဏာမျိုးမရှိသေးတာကိုတွေ့ရတယ်ကြ
။ဟုတ်ကဲ့ပါ
။လူကုန်ကူးမှုကိစ္စနဲ့ပတ်သက်တဲ့ဘာသာရကြတော့မြန်မာတန်ယုံနယ်ကတော်တော်ကိုအလန့်ဝေးတဲ့ဘာသာရဖြစ်ပါတယ်။မြန်မာတန်ယုံမှာကအလို့သမားတန်ရာရှိနှစ်ယောက်သာရှိပြီးတော့ဒီလူကုန်ကူးမှုကိစ္စကိုနှိမ်နှင်းဖို့တဲ့ဖြည့်ရှင်းဖို့တဲ့ရေးအရာရှိ၄ပါးအတရှိလို့ရေးအရာရှိမရှိဘူးခင်ဗျ။
ဟုတ်ကဲ့
ကျွန်တော်တို့ကတာလျင်ရရှိတဲ့တည်င်းအခြေလက်ကိုမူတည်ပြီးတော့မှမြန်မာတိုင်းအောင်နဲ့ပူးပေါင်းပြီးတော့မှဒီထိုင်းစွာလူကုန်ကူးမှုတိုက်ခိုက်နေနေနေနေရတာဖြစ်ပါတယ
်ဟုတ်ကဲ့ပါလူကုန်
မှုခံနေရတာအများဆုံးမြန်မာနိုင်ငံသားဖြစ်ပြီးတော့အလုံးမလုံးနိုင်ဆုံးမကင်နိုင်ဆုံးကကျွန်တော်တို့မြန်မာအစိုးရဘက်ကဖြစ်တယ်လို့ပြောလို့ရတယ်ကြာနိုင်ငံရေးချက်မှဖြစ်နေတဲ့အတွက်လည်းပဲသူတို့အနေနဲ့နိုင်ငံဖြတ်ကျော်လောကကံရခက်ခဲတဲ့အကြောင်းအရာရှိကောင်းရှိနိုင်မှာပေါ့လေ
ဟုတ်ကဲ့ပါရှင်ဦးကျော်တောင်ကျေးဇူးပါအခုတော့ဝင်ရောက်ဆွေးနွေးဖို့အတွက်စောင့်နေတဲ့ကျွန်တော်တို့သောရရှင်တွေရှိပါသေးတယ်ရှင်ဦးတင်သေးဝင်ဝင်ရောက်ဆွေးနွေးပါရှင
်အာဒီပါရောက်တဲ့ကျွန်တော်တို့မြန်မာလူသမားတွေရတာဗျာကျွန်တော်တီးပြီးရတာကိုလုံးဒုက္ခတွေပြီးဘာဖြစ်လို့ဒုက္ခရောက်ရလဲဆိုရင်တရားစီရင်ခံကတက္ကသိုလ်ရဟန္တာကလည်းတန်ယုံရာရှိကြတယ်လည်းပဲဒီသူတို့ကဝိစီတန်းကြီးပဲလောက်ကြတာဗျာဝင်နှဆိုပြီးဝင်နှချင်းကြီးကလည်းညညော့အောင်ကျွန်တော်တန်းကြီးပြတ်တော့တော့တော့တော့ပြည်သူတွေကဆိုတော့ကျွန်တော်တို့ကိုင်းလုံးကြရပေါ့သူတို့ကလည်းပြီးတော့တတိယပေးနိုင်တဲ့နေရာမရှိဘူးထွက်သွားတယ်ကသူကစီးပွားရေးအနေနဲ့ထွက်တာဗျာတားပြည်ပြလူလူပြထွက်တာမဟုတ်ဘူးခက်ချက်ချက်ကဒါဖြစ်လာခဲ့တဲ့ဆရာနာချင်းစနစ်စိုးကြောင့်ဖြစ်တယ်လို့ပဲကျွန်တော်ယူဆတယ်လေအဲတော့ဥပဒေသားကြီးတွေတက်မှာတော့ဒါတွေအတက်နိုင်ဆုံးစိုးစားပြီးတော့ကာကွယ်ပြင်းနိုင်မယ်လို့ကျွန်တော်တို့တော့ယူနေကြဗျာဒါပေမဲ့ဘလောက်ပဲပြည်ပြည်ငယ်နိုင်ဖြစ်နေတာဗျာကျွန်တော်တို့ကကျွန်ဖြစ်နေသွားတာဆိုတော့ကျွန်လိုပဲနေရာမှာကျွန်ကားကံပါပဲလေဒါကြောင့်မို့လို့ကျွန်တော်တို့ပြည်တွင်းမှာကလည်းနိုင်ငံခြားကြီးမျိုးနွယ်မှုနဲ့ ့ဒါကြောင့်စေတနာမှန်နဲ့ပြည်ရင်းလုပ်ငန်းကြီးကြီးတွေကလည်းအလောက်ကန်စစ်တွေကိုရမ်းမရှာဖို့ပြင်နိုင်မှုပဲကျွန်တော်တို့မျှော်လင့်နေကြတာ
။ဟုတ်ကဲ့ပါရှင်ဦးတင်ထေဝင်ကျေးဇူးပါအခုတော့ဆရာဦးလှမြင့်ရှိပါသေးတယ်ရှင်ဦးဆရာဦးလှမြင့်ဝင်ရောက်ဆွေးနွေးပါရှင်
။ဟုတ်ကဲ့ခင်ဗျာဟိုကျွန်တော်ကတော့ပြီးခဲ့တဲ့ဥသိမ်းပြည်သူကလက်ထက်တုန်းက2014စက်တင်ဘာမှာလေဒီအမျိုးသမီးအိမ်ပေါ်လုပ်ငန်းနိုင်ငံခြားထွက်ပြီးတုတ်တဲ့အလုပ်ကိုသူပိတ်ထားပါတယ်အခုချိန်ထိလည်းပိတ်ထားပါတယ်ဆိုတဲ့အခါကျတော့ဥမာတစ်ခုပြောရရင်ကျွန်တော်တို့စင်ကာပူမှာအိမ်ပေါ်လစာကဗမာငွေနဲ့၄သိန်း၅သိန်းလောက်ရပါတယ်ဗမာပြည်မှာအနှိမ်ဆုံးလစာဟာတစ်လမှအမျိုးသမီးတွေဟာအသိန်းလောက်ပဲရတယ်အဲ့တော့ပိတ်ထားတဲ့အတွက်တရားမဝင်နည်းနဲ့ထွက်ရတဲ့ခါမှာသူတို့ကဒီဘရောက်တဲ့ခါမှာလည်းပဲဒီအလုပ်သမားဥတီတွေနဲ့အကျုံးမဝင်တဲ့အတွက်အများကြီးအနှိမ်ခံရပါတယ်ဆိုတဲ့အခါကျတော့ဒေါ်အဲဒီ NLD ဆိုအနေနဲ့ရည်ရည်စီမံချက်အတွင်းမှာအဲ့ဒါကိုအများဆုံးဖွင့်ပေးခြင်းအပြင်ကျွန်တော်တို့တိုင်းပြည်ရဲ့ဝင်ငွေဟိုအလုပ်ကိုင်ခွင့်လန်းလေးပဲရလာနိုင်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ်
ဟာဟုတ်ကဲ့ပါရှင်ကျေးဇူးပါအဲ့တော့ကျွန်မဆရာဦးကျော်တောင်းကိုပဲအမေးချင်ပါတယ်ခုနဥလားမြင့်ပြောသွားသလိုပဲတရားဝင်ပေါ့နော်တရားဝင်ဟိုအလုပ်သမားတွေတရားဝင်အလုပ်လုပ်ခွင့်ထွက်နိုင်ခွင့်ဘလောက်အခြေအနေရှိလာနိုင်ပါသလဲရှင်ဦးကျော်တောင်းတစ်မိနစ်လောက်ရပါတယ်ရှင်ဆရာ
MOU တို့ခေါ်တာပါလား G2G ပေါ့လေအစိုးရရှင်းတင်ဖို့တဲ့အဲလုပ်ငန်းစဉ် MOU တို့ G2G တို့ခေါ်တာပေါ့ဒါမှမဟုတ်ထိုင်းမှာအကောင့်တွေပေါ်သွားတာက G2G အစိုးရရှင်းမဟုတ်ပင်နဲ့အဲဒီလူပိုးတဲ့ပွဲစားတွေကိုလောက်ကန်ခွင့်အပြည့်အဝပေးလိုက်တော့ဘာဖြစ်သွားလဲဆိုတော့ B2B ပေါ့ Business to Business ဖြစ်သွားပါတယ်အင်မတန်ကိုဟိုချုပ်ကန်ထားပြီးတော့မှအလို့သမားတွေတဲ့အခွင့်အလမ်းအထူးနေပါတယ်တရားဝင်ပို့မယ်ဆိုလို့ရှင်အစိုးရအလို့သမားဝန်ကြီးဌာနကတည်တည်ရှာရှာပေါ်နေတဲ့နီလန်းကိုရှာဖွေဖို့လိုပါတယ်။ပေါ်တူဂီကိုရှာမဲ့မဲ့လူတွေအတွက်ကျွန်တော်တို့လည်းပဲတတ်နိုင်တဲ့လောက်ကိုဝိုင်းဝန်းပြီးတော့အကြံဉာဏ်ပေးနိုင်လောက်တဲ့အဆင့်ထိကိုကျွန်တော်တို့အချက်လက်တွေစုဆောင်ထားတာရှိပါတယ်ဗျ။ MOU ကိစ္စကိုပွဲစားလက်ထက်ကိုအလိုက်လို့ကတော့အဖို့ခံရတဲ့အလို့သမားတရားဝင်လူမောင်ကိုကုန်ကူးခံရတဲ့အတူတူပဲဗျ
။ဟုတ်ကဲ့ပါရှင်။ဆရာဦးကျော်တောင်ကျေးဇူးတင်ပါတယ်ရှင်။ကျွန်တော်တို့ရဲ့အင်ကာနိညာချန်တိုက်ရိုက်လေးလိုက်အစီအစဉ်ကတော့အချိန်တလောက်ပဲရတဲ့အတွက်ဒီမှာပဲရန်နာခွင့်ပြုကြပါ။ဥဆောင်ဆွေးနွေးပေးခဲ့ကြတဲ့ဆရာဦးကျော်တောင်ဥတီဟမောင်မောင်နောက်စာပေးဖို့ဆွေးနွေးကြသူတွေကိုယ်တိုင်ပါဝင်ဆွေးနွေးပေးကြသူတွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။အချိန်ကန့်သတ်ရှိတဲ့အတွက်ပါဝင်ဆွေးနွေးလို့သူအားလုံးကိုမဆက်သွယ်နိုင်တဲ့အတွက်လည်းကျွန်မတောင်းပန်ပါတယ်။မင်္ဂလာရှိတဲ့နေ့တစ်နေ့ဖြစ်ပါစေရှင
်။မတင်ကြီးတိုင်းဆွေးနွေးတင်ဆက်တဲ့အင်္ဂါည VOA တိုက်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။VOA ရနေမနေ့ဖြစ်မနေ့ထုတ်လွှင့်မဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6:00နာရီနဲ့9:00နာရီအထိလိုင်းနိုမီတာ30-40 48-50 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုမက်ခင်ဖြူတွေးကပြောပြသွားမှာဖြစ်ပါတယ်
။တူရကီနိုင်ငံအစ္စတန်ဘူလ်မြို့မှာဒီကနေ့မနေ့ကလူသွားလူလာရှုပ်ထွေးတဲ့အချိန်ရဲတပ်ဖွဲ့တွေပါတဲ့ဘတ်စကားတစ်စီးကိုပြင်မှတ်ထားတိုက်ခိုက်တဲ့ကားပေါက်ထောက်ပေါက်ကွဲမှုကြောင့်ရဲဝန်ထမ်း9ဦးအပါအဝင်12ဦးသေဆုံးပြီးနောက်ထပ်36ဦးထိခိုက်ဒဏ်ရာရပါတယ်။ကမ္ဘာလက်ခီးသွားတွေအလာများတဲ့ဘာရီစီရင်ပြင်တဲ့အစ္စတန်ဘူတက်ကတူအနီးမြို့လေရပ်ကွက်ကဒီအခင်းဖြစ်ပွားရာနေရာကိုတော့အရေးပေါ်လူနာတင်ကားတွေအများပြားရောက်ခဲ့ပါတယ်။ဒီဒဏ်ရာရတဲ့သူတွေကိုတူဂီသမရရီချက်တို့ရဲ့အတူအကန်ကလည်းသွားရောက်တွေ့ဆုံခဲ့ပါတယ်။မကြသေးခင်တုန်းကနျူကလ িয়ার လက်နက်နဲ့ပဲထိန်တက်ဒုံးကျည်စစ်တပ်မှုတွေလုပ်ခဲ့တဲ့မြောက်ကိုရီးယားနိုင်ငံကိုအမေရိကန်နဲ့တရုတ်ဆိုရာတို့ကတန်ခတ်ပိတ်ဆို့အရေးယူမှုတွေတွန်းမြစ်ချမှတ်သွားမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။ဒါပေမဲ့ဒီတောင်တရုတ်ပင်လယ်ရေပိုင်းနဲ့အငင်းပွားမှုတွေနဲ့ပတ်သက်လို့တော့နှစ်နိုင်ငံအကြားတင်းမာမှုတွေကတော့ဆက်ပြီးတော့ရှိနေသေးပါ။ပိုလန်နိုင်ငံနဲ့ဒီမြောက်အတ္တလန္တိတ်စာချုပ်နေတူမဟာမိတ်အဖွဲ့ဝင်နိုင်ငံ20ကျော်ပါဝင်တဲ့ကြီးမားတဲ့စီးရီးလက်ချက်မှုကြီးတွေဒီကနေ့ပိုလန်နိုင်ငံအနောက်ပြောက်ပိုင်းမှာစတင်နေပါပြီ။ယူကရိန်းနိုင်ငံအနီးရုရှားရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့စိုးရိမ်နေကြတဲ့ဥရောပအရှေ့ပိုင်းနဲ့အလယ်ပိုင်းနိုင်ငံတွေကိုသူတို့ရဲ့စိုးရိမ်မှုတွေနည်းပါးစေဖို့အတွက်အခုလိုလှုပ်ဆောင်တာပါ။ဒီစီးရီးလက်ချက်မှုနဲ့ပတ်သက်လို့ရုရှားဆိုရကတော့ဒီကနေ့အစောပိုင်းတော့ကပဲတရားဝင်ရှုတ်ချလိုက်ပြီးအခုလိုလှုပ်ဆောင်မှုတွေဟာဒေသတွင်းလုံခြုံရေးနဲ့ယုံကြည်မှုကိုတိစောက်ရမှာမကြဘူးလို့ပြောဆိုထားပါတယ်ရှင်။မြန်မာနိုင်ငံသားတွေဗီဇာလျှောက်ထားစရာမလိုပဲစင်ကာပူနိုင်ငံကိုရက်ပေါင်း30တွားရောက်နေထိုင်ခွင့်ရမယ့်အစီအစဉ်ကိုစင်ကာပူဝန်ကြီးချုပ်ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းသဘောတူညီမှုရယူလိုက်ပါပြီ။ပါမန်နိုင်ငံကလက်မှတ်ကိုင်ဆောင်သူတွေအတွက်ဗီဇာကင်းလွတ်ခွင့်ရက်ပေါင်း30နေထိုင်ခွင့်ပြုမယ့်အစီအစဉ်ကိုတော့2016ခုနှစ်ဒီဇင်ဘာလ1ရက်နေ့မှာစတင်မှာပါရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမက်ခင်ဖြူတွေးပြောပြသွားတာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမဆွမွန်ဖြစ်ပြီးအတန်းထွင့်အင်ဂျင်နီယာကတော့ Howie Smith ဖြစ်ပါတယ်။ကျွန်တော်ကတော့ညဝင်းအောင်ပါ။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းနိုမီတာ24-25-32-51တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။ကျွန်တော်ရှင်နေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။
This program has come to you from the Voice of America, Washington.